Welcome to the Voice of America in Burmese.
mingla mne khima tora shin mya shin washington dc myo ro american tan ga 2022 khu ne october 29 ye ni bouthu ni mne khin season rue ko hlain do meter 25 40 51 tu ga ni dai yai thau twin ni ba bi shin တော်ရရှိမြရှင်လန်းချမ်းမြေကြပါစေရှင်ကျမသင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းကသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ဒီမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အာဆီယံနဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကဆီယနာတိုင်းမျိုးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရှုတ်ချလိုက်တဲ့သတင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာမှာကန့်ရောကလို့ပြန့်နှံ့လာတဲ့အာဏာသိမ်းမှုတွေကိုလွန်ညွန်ရေးကောင်စီကထိထိရောက်ကန့်တွဲဖြေရှင်းမှုကုသမကအတွေ့အမှုချုပ်ကတိုက်တွန်းလိုက်တဲ့သတင်းစတဲ့သတင်းတွေပါဝင်ထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရမှာပါ
။ကောင်းပါပြီရှင်။အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာကိုတက်ခွင့်မပေးတဲ့ကိစ္စကအာဆီယံမူကိုချိုးဖောက်တာမဟုတ်ဘူးလို့အင်ဒိုနီးရှားကပြောဆိုလိုက်ပါတယ်။ဒီနောက်မှာတော့
The ASEAN is essential. I want to say that it's essential for the regional architecture of the Indo-Pacific. And the United States is committed to ASEAN centrality. You know, it's a linchpin. It's a linchpin for me.
အာဆီယံနဲ့အမေရိကန်ကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးခိုင်မာအောင်ဆောင်ရွက်မယ်ကြောင်းသမ္မတဘိုက်ဒန်အာဆီယံထိပ်သီးဆွေးနွေးပွဲမှာပြောဆိုသွားတာပါမကြခင်မှာနားဆင်ရပါမယ်ရှင်အာဆီယံရဲ့မြန်မာပေါ်သဘောထားနောက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အပေါ်သဘောထားတွေနဲ့ပတ်သက်ပြီး NUG ရဲ့အာဆီယံဆိုင်ရာသက်မှတ်ကြီးဥပိုလ်လာတင်နဲ့ဆက်သွယ်မိမြန်ကန်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစီယာအင်္ဂါညစကားဝိုင်းအစီအစဉ်တွေကိုလည်းပြန်ပြီးတော့ထုတ်လည်ပြီးမှာပါအခုရေဆုံးတော့ထိတ်တဲရောက်တဲ့နေ့ကိုကိုအောင်နေဦးနဲ့ကိုစော်မှုကျော်တို့ပြောပြပေးကြပါမယ်ရှင
်မြန်မာနိုင်ငံမှာဆေးအနာသိမ်းမှုကြောင့်နောက်ဆက်တွဲတိတ်ချေထိခိုက်မှုတွေနဲ့ဆုံးရှုံးနေနာမှုတွေကြုံရတဲ့ပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပါတယ
် United States condemns the coup to calls on the military regime to cease
the brutality. အနာသိမ်းလို့ရကိုရှုတ်ချပါတယ်ရတားတွေပေါ်ရက်ဆက်ချမ်းချုံမှုတွေနဲ့အကြမ်းဖက်လို့ရတွေကိုရတတ်မှုနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့စစ်ကောင်းဆောင်တွေကိုတောင်းဆိုပါတယ်လို့အင်္ဂါနေ့ကအမေရိကန်အာဆီယံအွန်လိုင်းထိပ်သီးဆွေးနွေးပွဲမှာသမ္မတဘိုင်ဒန်ပြောသွားတာပါဆီယနာတိုင်းမျိုးမှာတာဝန်ရှိသူတွေပေါ်ဖိအားပေးနေအောင်မဟာမိတ်တွေမိတ်ဖက်တွေနဲ့လက်တွဲကြိုးပမ်းတော့မှဖြစ်တယ်လို့မြန်မာပြည်သူတွေကိုအားပေးထောက်ခံမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေနဲ့လက်နက်ကင်ပြပခတ်တွေပေါ်ပေါက်နေတာကိုဖြေရှင်းဖို့အာဆီယံအသင်းကအထူးကိုယ်စားခန့်အပ်တာပါဝင်ဘုံသဘောတူညီချက်၅ရပ်ချမှတ်ထားတာဖြစ်ပါတယ်ဒါပေမဲ့လည်းဘုံသဘောတူညီချက်တွေလက်တွေ့ဖြစ်မလာသေးတာကြောင့်အာဆီယံအသင်းကအမေရိကန်နဲ့ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါမြန်မာစစ်ကောင်စီကတော့အာဆီယံအသင်းရဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်တဲ့ဆုံးဖြတ်ချက်ဖြင့်ကန့်ကွက်ခဲ့ပါတယ်အမေရိကန်သမ္မတဘိုင်ဒန်ကတော့ထိပ်သီးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုမဖိတ်တာအပါအဝင်အာဆီယံအသင်းရဲ့ဆောင်ရွက်ချက်တွေပေါ်ကျေးဇူးတင်စကားပြောကြားခဲ့တာပါမြန်မာအရေးဖြစ်ရှင်းရမှာအာဆီယံအရေးပါပြီးဩဇာရှိတဲ့ခန်းကဏ္ဍမှာရှိနေတဲ့အကြောင်းလဲအင်္ဂါနေ့အွန်လိုင်းကတွေ့ဆုံရမှာပြောဆိုသွားပါတယ်
ရှေ့တောင်အရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ကြားဆက်ဆံရေးမြင့်တင်ဖို့ရည်ရွယ်ပြီးနှစ်ပတ်လည်ထိပ်သီးညီလာခံအင်္ဂါနေ့ကအွန်လိုင်းအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတက်ရောက်ခဲ့ပြီးအင်ဒိုပစိဖိတ်ဒေသမှာမဟာဗျူဟာဆက်ဆံရေးကိုတိုးမြှင့်ဖို့ဒေါ်လာ100တန်းသုံးစွဲမဲ့အစီအစဉ်ကိုကျင်းပလိုက်ပါတယ်။ဆယ်စုနှစ်တင်တဲ့ GP လုံခြုံရေးနဲ့တာယာဝါပြောရေးကိုမျှဝေခန်းစားခဲ့ကြတဲ့အခြေခံအုတ်မြစ်အဖြစ်အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်ပွင့်လင်းမှုကိုထိန်းသိမ်းရှောက်ရှောက်တာဟာအမေရိကန်နဲ့အာဆီယံကြားဆက်ဆံရေးမှာမရှိမဖြစ်အရေးကြီးတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။အင်ဒိုပစိဖိတ်ဒေသမှာအာဆီယံရဲ့မျှော်လင့်ချက်တွေနဲ့စီမင်းစည်းကမ်းတွေကိုအခြေခံတဲ့ဒေတာတွင်တရားဥပဒေစိုးမိုးရေးကိုလည်းအမေရိကန်ကအခိုင်အမာအားပေးကြောင်းပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာ2019ခုနှစ်ကကျင်းပခဲ့တဲ့အမေရိကန်နဲ့အာဆီယံထိပ်သီးအစည်းအဝေးကိုသမ္မတဒေါ်နယ်ထရန့်လက်ထက်ကတက်ရောက်ခဲ့တာနောက်ဆုံးဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့အာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းကဥဆောင်ကျင်းပတာဖြစ်ပြီးအဖွဲ့ဝင်ဆယ်နိုင်ငံအနေနဲ့နိုင်ငံရေးပြဿနာတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံကိုတော့မပါဝင်စေခဲ့ပါဘူး။သမ္မတဘိုင်ဒန်အင်္ဂါနေ့မှာကြေညာခဲ့တဲ့ဒေါ်လာတန်း100ကျော်သုံးစွဲမဲ့အစီအစဉ်ထဲမှာဂျမားရေး၊ရာသီဥတုစီးပွားရေး၊ပညာရေးကဏ္ဍတွေပါဝင်ကြောင်းအင်ဂျီတို့ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတက်ကဒေါ်လာတန်း40ကျော်ကိုတော့လက်တလောရင်ဆိုင်နေရတဲ့ကိုဗစ်ရောဂါထိန်းချုပ်ရင်းနဲ့ အနာဂတ်မှာကူးစက်ရောဂါတွေကိုကြိုတင်သိရှိကာကွယ်နိုင်စွမ်းတိုးတက်လာအောင်အာဆီယံကိုကူညီအားပေးရမှာသုံးဆွဲမှာဖြစ်ကြောင်းကြေညာထားပါတယ်
။မြန်မာနိုင်ငံပါဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာအာနာသိန်းတဲ့လိုရတရားကတ်ရောဂါလိုပြန့်နှံ့လာနေတဲ့ကြောင့်လူညုံရေးကောင်စီကထိထိရရောက်ကန့်တွဲဖြစ်ရှင်းမှုကုလသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်
။ We have seen in Myanmar.And you have also seen
it. မြန်မာနိုင်ငံမှာတွေ့ရတယ်လို့အာဖရိကနိုင်ငံတွေမှာလည်းအာနာသိန်းတဲ့လိုရက်တွေတွေ့နေရပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာ VOA ရဲ့မိကုန်းကိုဖြေကြားသွားတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာနာသိန်းလိုက်ပြီးတဲ့နောက်ပိုင်းလူပေါင်း1000ကျော်တိစုံရတာအပါအဝင်နိုင်ငံရေးအချက်အလက်တွေလက်နက်ကန်ပြည်ပခတ်တွေနဲ့လူခွေချိုးဖောက်မှုတွေပေါ်ပေါက်နေပေမဲ့ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကထိထိရရမဖြေရှင်းနိုင်တာကိုလည်းအတွင်းရေးမှူးချုပ်ကအလေးထားပြောဆိုသွားပါတယ်မြန်မာနိုင်ငံအပြင်အာဖရိကတိုက်ကဆူဒန်နိုင်ငံမှာလည်းဒီတစ်ပတ်တည်းစစ်တပ်ကအာနာသိန်းခံတယ်လို့ဒီမတိုင်ခင်မှာမာလီနဲ့ဂီနီနိုင်ငံတွေမှာအာနာသိမ်းမှုတွေပေါ်ပေါက်ခဲ့တယ်လို့တခြားနိုင်ငံတွေမှာအာနာသိမ်းမှုကြိုးပမ်းမှုတွေလည်းရှိခဲ့တာပါပိတ်ဆို့တံခတ်မှုတွေနဲ့စီရေးရအေးအေးယူတာတွေလုပ်ပိုင်ခွင့်ရှိတဲ့ကုလသမဂ္ဂလူညုံရေးကောင်စီကတော့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့စိုးရင်ကြောင်းနဲ့မာလီနိုင်ငံကစစ်အာဏာသိမ်းမှုကိုတော့ပြစ်တင်ရှုတ်ချကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်ကတော့ကတ်ရောဂါလိုပြန့်နှံ့လာနေတဲ့အာဏာသိမ်းမှုတွေကိုလူညုံရေးကောင်စီကနေထိထိရောက်ဟန်တားနိုင်အောင်ကမ္ဘာအင်အားကြီးနိုင်ငံတွေညီညီညွတ်ညွတ်နဲ့ဆောင်ရွက်ကြဖို့လည်းတိုက်တွန်းတော်ပါတယ
်ဆူဒန်နိုင်ငံမှာအာဏာသိမ်းရတာဟာပြည်တွင်းစစ်ဖြစ်မှာကိုရှောင်လွှဲဖို့အတွက်ဖြစ်တယ်လို့အာဏာသိမ်းခေါင်းဆောင်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအက်ဒယ်ဖာဒါဘာဟန်ကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်နိုင်ငံရေးအင်အားစုတွေအကြအပြိုင်မှုတွေကြောင့်တိုင်းပြည်ဟာရှေ့ဆက်မသွားနိုင်ပဲအကြအတဲနဲ့ရင်ဆိုင်နေရတယ်လို့အာနာသိန်းခေါင်းဆောင်ဘာဟန်ကပြောဆိုခဲ့ပါတယ်အာနာသိန်းစဉ်ဖမ်းဆီးထားတဲ့ဝန်ကြီးချုပ်အဗ်ဒလာဟမ်ဒေါအနေနဲ့ဗိုလ်ချုပ်ကြီးရဲ့အိမ်မှာရှိနေပြီးတော့ကျမရေးကောင်းမွန်တယ်လို့ဆိုပါတယ်ပြဿနာတွေပြီးသွားရင်တော့အိမ်ပြန်ခွင့်ပေးမှာပါလို့လည်းပြောပါတယ်ဝန်ကြီးတွေအနေနဲ့ဝင်ကြီးတွေနဲ့နိုင်ငံရေးသမားတွေတချို့ကိုဖမ်းဆီးထားတယ်လို့အတည်ပြုပြောဆိုခဲ့ပါတယ်။ဒါပေမဲ့အကုန်လုံးကိုတော့ဖမ်းတာမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီဖမ်းဆီးထားသူတွေထဲမှာတချို့ကတော့စစ်တပ်တင်ပုံကံမှုတွေဖြစ်အောင်လှုပ်ဆောင်ခဲ့တဲ့အတွက်တရားဥပဒေအရအေးအေးယူခံရမယ်လို့အာဏာသိမ်းစစ်ကောင်းဆောင်ကပြောဆိုပါတယ်။အခုလိုစစ်တပ်ကအာဏာသိမ်းခဲ့တာနဲ့ပတ်သက်ပြီးအင်္ဂါနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှအစည်းအဝေးတရားကိုပြုလုပ်ခဲ့ပါတယ်။ဆူဒန်မှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ရှုံ့ချကြောင်းAmerican Britain နဲ့ Norway တို့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးကန့်ကွက်ပါတယ်။တရားမဝင်ဖမ်းဆီးထားသူအလုံးကိုချက်ချင်းလွှတ်ပေးဖို့လည်းတောင်းဆိုပါတယ်။ American ဆိုင်ရာဆူဒန်တန်အမတ်ကြီးကတော့အခုလိုစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ရှုံ့ချကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ကမ္ဘာမှာပထဝီနိုင်ငံရေးရာအပြင်းထန်ကွဲလွဲမှုတွေရဲ့ရလဒ်အဖြစ်နေရာအနှံ့စစ်တပ်အာဏာသိမ်းတာတွေတိုးလာနေတယ်လို့ကုလသမဂ္ဂတွေ့ရင်မှုချုပ် Guterres ကဆူဒန်အာဏာသိမ်းမှုနဲ့ပတ်သက်လို့ပြောကြားစဉ်ထပ်သင်းပြောကြားခဲ့ပါတယ်ခင်ဗျာ။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
် View American တမြန်မာဘာသာအစီအစဉ်ရဲ့ပုံတွင်းမနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ကုလသမဂ္ဂဖွဲ့စည်းရေးမှာထိုင်ဝမ်ကျွန်းကအင်တိုင်းအားတိုင်းပါဝင်ဆောင်ရွက်ခွင့်ရရေးကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေထောက်ခံအားပေးကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းလိုက်ပါတယ်ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံအတွက်တော့အမေရိကန်နိုင်ငံရဲ့ဝန်ကြီးရဲ့တိုက်တွန်းချက်ဟာတိုက်ရိုက်ဆင်ခေါ်ရာရောက်နေပါတယ်1949ခုနှစ်မှာတရုတ်ပြည်မှာရေးကိုကွန်မြူနတီတက်တွေတင်ပတ်ခဲ့ရာကချန်ကိရှိဦးဆောင်တဲ့အမျိုးသားဆွေးရထိုင်ဝမ်ကျွန်းကိုဆုတ်ခေါ်သွားပြီးတဲ့နောက်ကုလသမဂ္ဂမှာနေရာတနေရာရခဲ့တာပါကုလသမဂ္ဂမှာနှစ်ပေါင်း20ကျော်ရရှိထားတဲ့ထိုင်ဝမ်ရဲ့ကိုယ်စားလှယ်နေရာကို1982ခုနှစ်မှာတရုတ်ပြည်မှာရေးထံလွှဲပြောင်းပေးဖို့ကုလသမဂ္ဂထရီညီလာခံကမဲခွဲဆုံးဖြတ်ခဲ့ပါတယ်ဒါပေမဲ့လည်းထိုင်ဝမ်ကိုကုလသမဂ္ဂအေဂျင်စီတချို့မှဆက်လက်ပါဝင်ခွင့်ပြုခဲ့တာပါလွန်ခဲ့တဲ့နှစ်ပေါင်း50အတွင်းကုလသမဂ္ဂအဖွဲ့အစည်းတချို့မှထိုင်ဝမ်ကအခိုင်အမာပါဝင်ခဲ့ဘူးလားနိုင်ငံတကာတာဝန်မှာထိုင်ဝမ်ရဲ့ပံ့ပိုးမှုတွေကိုတသက်ပြရရောက်ပေမဲ့မချသေးရင်ငါဆက်လို့လောက်ခွင့်မရခဲ့တော့ဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်ကုလသမဂ္ဂရဲ့လုပ်ငန်းတွေမှာထိုင်ဝမ်ပါဝင်ခွင့်မရတာဟာကုလသမဂ္ဂနဲ့တခြားဆက်နွယ်နေတဲ့အဖွဲ့အစည်းတွေမှာအကျိုးကျေးဇူးရရှိနေရတယ်ကိုထိခိုက်စေချောင်းလဲနိုင်ငံရဲ့ဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးကိုကာကွယ်ဖို့တာလီဘန်ဂျာပြအစိုးရကိုတရုတ်ကတိုက်တွန်းလိုက်ပြီးအာဖဂန်ရဲ့စီးပွားရေးအကြတဲတွေကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝန်းကအာဖဂန်ပေါ်ပိတ်ဆို့ရေးယူထားတာတွေကိုရုတ်သိမ်းပေးဖို့တရုတ်ကတောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာ ကာတာနိုင်ငံဒိုဟာမြို့မှာတာလီဘန်ဒုတိယဝန်ကြီးချုပ်အဗ်ဒူရယ်ဘာရာဒီရာဦးဆောင်တဲ့တာလီဘန်အစစ်မြင့်ကိုယ်စားလှယ်အဖွဲ့နဲ့နှစ်ရက်ကြာဆွေးနွေးခဲ့ပြီးအင်ကာနေမှာပြီးဆုံးသွားခဲ့ပါတယ်အမေရိကန်ဦးဆောင်တဲ့အနောက်တိုင်းနိုင်ငံတွေအနေနဲ့အာဖဂန်နစ္စတန်ပေါ်ပိတ်ဆို့ရေးယူထားတာတွေကိုရုတ်သိမ်းပေးဖို့လိုအပ်ကြောင်းဒါအပြင်လက်တွေ့ကျကျစဉ်းစားပြီးတာလီဘန်အနေနဲ့ဆက်ဆံလှုပ်ဆောင်ဖို့လိုအပ်ပါတယ်လို့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးကတိုက်တွန်းခဲ့ပါတယ်ဒီဆောင်းရာသီမှာအာဖဂန်နိုင်ငံမှာကမ္ဘာပေါ်ကအကြီးအမားဆုံးလူသားချင်းစာနာမှုဆိုင်ရာပြဿနာကြီးနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂကတော့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲတရုတ်သမ္မတရှီချင်းဖင်နဲ့ပါကစ္စတန်သမ္မတအမရခန်တို့ကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အာဖဂန်ကိုစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေအလင်းမြန်ပေးပို့ကြဖို့တိုက်တွန်းလိုက်ပါတယ
်။ Pfizer ဆေးကုမ္ပဏီကထုတ်လုပ်တဲ့ကလင်းငယ်တွေအတွက်ကိုဗစ်ရောဂါကာဝယ်ဆေးကိုအမေရိကန်ကျန်းမာရေးအကြံပေးဖွဲ့ကထောက်ခံချက်ပေးလိုက်တဲ့အတွက်အသက်9နှစ်ကနေ17နှစ်မူလတိုင်းရွယ်ကလေးတွေစီထုတ်ခွင့်ရဖို့နှိစက်လာပါတယ်။ကလေးတွေအတွက်တည်ဆန့်ထုတ်လုပ်ထားတဲ့ကာဝယ်ဆေးကရရှိလာမယ့်အကျိုးကျေးဇူးဟာဘေးအတွက်ဆူကျူးတဲ့တာလွန်တဲ့အကြောင်းအမေရိကန်ကျန်းမာရေးနဲ့ဆေးဝါးကုကရေးဌာန FDA အကြံပေးဖွဲ့ကအင်္ဂါနေ့မှာတခဲနဲ့မဲခွဲထောက်ခံလိုက်ကြတာပါ။
Out of 18 voting members
FDA ဖော်ဝင်18ဦးနဲ့18ယောက်ကထောက်ခံပြီးကြားနေမဲ့တမဲရှိပါတယ်လို့ FDA ရရှိကက်သလင်းဟိုင်ယက်ကအင်္ဂါနေ့မဲရလက်ကိုကြေညာရမှာပြောဆိုသွားတာပါ။ကလေးတွေအတွက်ထုတ်လုပ်ထားတဲ့ဆေးထက်ပမာဏပိုများတဲ့ကာဝယ်ဆေးကိုထိုးခဲ့ကြတဲ့ဆက်ရောသက်တည်နေတဲ့လူငယ်တွေမှာတော့ရှာရှာပါပါနှလုံးနဲ့ပတ်သက်တဲ့ဘေးထွက်ဆူကျူးခံစားရလိမ့်ရှိပါတယ်။ကလေးတွေအတွက်ထိုးဆေးပမာဏကတော့အသက်12နှစ်နဲ့အထက်အရွယ်တွေသုံးတဲ့ထိုးဆေးပမာဏရဲ့သုံးပုံတစ်ပုံသာရှိမှာဖြစ်ပါတယ်
။ဗြိတိန်ပြည်မှာကြီးElizabeth ဟာကျန်းမာရေးအခြေအနေကြောင့်လာမယ့်အောက်တိုဘာလကုန် Glasgow မြို့မှာကျင်းပမယ့် COP26 ကမ္ဘာ့ရာသီဥတုညီလာခံကိုတက်ရောက်နိုင်တော့မှာမဟုတ်တဲ့အကြောင်းကြေညာပါတယ်။ကျန်းမာရေးအခြေအနေကြောင့်ဘုရင်မကြီးကိုပြီးခဲ့တဲ့ပုတ်ထူးနေ့ညကဆင်းရုံတင်ခဲ့ရပြီးသူ့ရဲ့ဆရာဝန်တွေကအနားယူဖို့တတ်မှတ်လိုက်တဲ့အတွက်ညီလာခံကိုတက်ရောက်ဖို့အစီအစဉ်ကိုပယ်ဖျက်လိုက်ရတာပါ။ကနကုစမ်းသပ်မှုတွေပြုလုပ်ခဲ့တဲ့အခါမှာဘာယောဂဝေဒနာခံစားနေရတယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့ COVID-19 ဟုတ်ဘူးဆိုတာကိုတော့တာဝန်ရှိသူတွေကပြောဆိုထားပါတယ
်ထိတ်တဲရောက်တဲ့တွင်နေကိုကိုအောင်လွင်ဦးနဲ့ကိုစော်မှုကျော်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပါမယ်လက်ရှိကျင်းပနေတဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာစစ်ကောင်းဆောင်တွေတက်ရောက်ခွင့်မရပါဘူးဒါဟာအာဆီယံပြည်ညင်ကိုချိုးဖောက်တာလို့စစ်ကောင်စီကဆွဆွဲပေးမယ်လို့လဲအင်ဒိုနီးရှားဘက်ကတော့မြန်မာနိုင်ငံကိုမဖိတ်တာဟာမှန်ကန်ကြောင်းနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုချိုးဖောက်တာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်ကိုစော်မှုကျော်ပါရှင
်အွန်လိုင်းကနေကျင်းပနေတဲ့39ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူဟာသူ့ရဲ့သမ္မတနန်းတော်ကနေအင်္ဂါနေ့တုန်းကတက်ရောက်ခဲ့ပါတယ်။မြန်မာအနေနဲ့အာဆီယံရဲ့အကူအညီကိုညှင်းပယ်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်ရကြောင်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။ဒါအပြင်အာဆီယံအနေနဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာဖြစ်တယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုလည်းလေးစားလိုက်နာရမှာဖြစ်တယ်လို့အင်ဒိုနီးရှားသမ္မတကအာဆီယံထိပ်သီးအစည်းအဝေးမှာပြောဆိုခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရီတီနိုမာဆူဒီကပြောဆိုခဲ့ပါတယ
် Keputusan ASEAN untuk mengundang wakil Myanmar pada tingkat non politik dalam KTT adalah
မြန်မာနိုင်ငံကိုအာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့ချမှတ်ခဲ့ရတဲ့ဆုံးဖြတ်ချက်ဟာခက်ခဲတဲ့ဆုံးဖြတ်ချက်တစ်ခုဖြစ်ပါတယ်ဒါပေမဲ့ဒါကလုတ်ကိုလုတ်ရမှာဖြစ်ပါတယ်အာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမှုကိုလေးစားရမှာပါဒါပေမဲ့လည်းအာဆီယံရဲ့အခြားဗရင်းငင်တွေဖြစ်တဲ့ဒီမိုကရေစီကောင်းမွန်တဲ့အစိုးရဖြစ်ရေးလူ့ခွင့်ရေးကိုလေးစားလိုက်နာရေးဖွဲ့စည်းအုပ်ချုပ်ပုံအခြေခံစီးမြင့်အရာတင်မြောက်ထားတဲ့အစိုးရဖြစ်ရေးစတဲ့ဗရင်းငင်တွေကိုလည်းလေးစားလိုက်နာဖို့လိုအပ်တာတွေကိုလည်းမမေ့လျော့ကြဖို့ကျမတို့ကသတိပေးပြောဆိုခဲ့ပါတယ်
။အာဆီယံအနေနဲ့လူသားချင်းစာနာတဲ့အထောက်အပံ့တွေအပါအဝင်မြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းဖို့အကူအညီတွေကိုဆက်လက်ကမ်းလှမ်းသွားမှာပါလို့လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒူဒူကပြောဆိုခဲ့ပါတယ်။မြန်မာပြည်သူတွေအနေနဲ့ငြင်းငြင်းချမ်းချမ်းပြည့်ပြည့်စုံစုံနေထိုင်ခွင့်ရှိပါတယ်။မြန်မာနိုင်ငံမှာအလုံးပါဝင်တဲ့ဒီမိုကရေစီဖော်ဆောင်မှုကိုမကြမီပဲပြန်လည်စတင်နိုင်လိမ့်မယ်လို့အင်ဒိုနီးရှားအနေနဲ့အမြဲတမ်းမျှော်လင့်နေပါတယ်လို့လည်းအင်ဒိုနီးရှားသမ္မတကပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်တက်ရောက်ခဲ့တဲ့ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကနေချမှတ်ခဲ့တဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးသဘောတူညီချက်၅ရပ်ကိုဖော်ဆောင်မှုပြက်ကွက်ခဲ့ပြီးအာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာပြည်လာရောက်ပြီးအဖွဲ့ပေါင်းစုံနဲ့တွဲဆုံဖို့ကို ခွင့်မပြုခဲ့ပါဘူး။ဒါကြောင့်မြန်မာစစ်ကောင်းဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတက်ရောက်ဖို့ခွင့်မပြုတာပါ။အာဆီယံထိပ်သီးအစည်းအဝေးကထားမှတ်ခဲ့တဲ့ဆုံးဖြတ်ချက်တွေဟာအဖွဲ့အစည်းမလိုက်နာမနေရလိုက်နာရမယ့်ဆုံးဖြတ်ချက်တွေဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးလိုက်နာဖို့ဝတ္တရားရှိတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတီဥဂူဖိုင်ဇာဆီယာကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကိုမဖိတ်တာဟာအာဆီယံပြည်ညင်ဖြစ်တဲ့ဝင်ရောက်မဆက်ဖက်ရေးမူကိုချိုးဖောက်တယ်ဆိုတာမဟုတ်မမှန်ပါဘူးလို့ပြောရေးဆိုခွင့်ရှိသူတီဥဂူကပြောဆိုခဲ့ပါတယ်။ဆက်လက်ပြီး
memang ada kekecewaan dari negara-negara ASEAN, negara-negara anggota ASEAN atas tidak adanya kemajuan yang progresif.
ASEAN kaum kaum dari alun tinggi tinggi teh, terbawa tu cemat hari. Yang mana yang saya aceh ngaji ku, akau teh po sahaja cem sihir bo. ASEAN apa windu ka sebiji jawab eh.
Di dalam ASEAN tadi siwe ma, yang mana kaum kaum ni ku mampai dah. Mangkan deh lawyer pide lo, Indonesia tu deh tanah pergi pide, airline pi anga.သူတေသည့်တူဖြစ်တဲ့ဖန်တူပရာယိုဂါကပြောဆိုပါတယ်။ဒါအပြင်အာဆီယံအနေနဲ့မြန်မာနဲ့ဆက်လက်ဆွေးနွေးပြောဆိုသင့်တယ်လို့သူကအကြံပေးပါတယ်
။ seluruh pemimpin ASEAN memberikan apa masukan tetapi kenapa ditolak? Ini sebenarnya
မြန်မာစစ်ကောင်းဆောင်နေအနေနဲ့တရုတ်ပေါ်မှာအများကြီးမှီကိုအားထားမှုပြုတဲ့အတွက်အာဆီယံရဲ့ကိုယ်စားလှယ်ကိုလက်ခံဖို့နဲ့အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလုံဆောင်ရမယ့်အချက်၅ချက်ကိုလိုက်နာအကောင်အထည်ဖော်ဖို့တရုတ်ကိုချင်းကပ်ပြီးနားချစေတာမျိုးလှုပ်သင့်တယ်လို့သူတေသည်ဖန်တူကအကြံပြုထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံကကိုယ်စားလှယ်ကိုအစစ်နှိမ်ပြီးနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ကိုသာတက်ရောက်ဖို့ဖိတ်ကြားခဲ့တာဟာအာဆီယံလုံထုံးလုံနီးများနဲ့မညီကြောင်းပြည်ထောင်စုအဆင့်တာဝန်ရှိသူများတက်ရောက်ခွင့်မရတဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးပွဲကိုမတက်ရောက်တာဟာအာဆီယံကိုတပိတ်မောက်တာမဟုတ်ကြောင်းမြန်မာနိုင်ငံအတွက်သဘောတူညီချမှတ်ထားတဲ့အချက်၅ချက်ကိုအကောင့်ထဲဖော်ရမှာအာဆီယံနဲ့အပြုသဘောဆောင်ဆက်လက်ပူးပေါင်းဆောင်ရွက်သွားပါမယ်လို့အော်တိုဘာလ26ရက်နေ့မှာအာနာသိန်းစစ်ကောင်စီကတော့ထုတ်ပြန်ကြေညာထားကြောင်းပါခင်ဗျာ
ကုစုံမိုးကျော်ပြောပြပေးခဲ့တာပါရှင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုချဲ့ထွင်ရေးအမေရိကန်ဒေါ်လာ102တန်ပေးရမယ်အကြောင်းအမေရိကန်သမ္မတဂျိုးဘိုက်ဒင်ကအင်ကာနီကအွန်လိုင်းကလုပ်တဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကြေညာခဲ့ပါတယ်။အမေရိကန်သမ္မတအင်ပီရိုဆိုင်ယာ VOE ရဲ့သတင်းတာဝန်ခံပက်စီဝီဒါဂူဆော်လာရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အင်ကာနီကအွန်လိုင်းကလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဘရူနိုင်းပြည်ရဲ့ဆူလ်တန်ဟာဆနာဘိုကီယာကြီးမှုခဲ့ပါတယ
်။ We have made significant progress.
ပြင်ပကမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်မှုခိုင်မာရေးမှာဒီနှစ်အတွင်းအာဆီယံအနေနဲ့ထူးခြားတဲ့တွေ့တက်မှုတွေရှိခဲ့တယ်လို့သူပြောသွားတာပါ။အမေရိကန်ဟာအာဆီယံရဲ့ပြင်ပမိဖက်တနိုင်ငံဖြစ်ပါတယ်။အာဆီယံနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးအတွက်အမေရိကန်ဒေါ်လာ102တန်ပေးရမယ်အကြောင်းထိပ်သီးအစည်းအဝေးအတွင်းမှာပဲသမ္မတဂျိုးဘိုက်ဒင်ကကြေညာခဲ့ပြီးဒီထဲမှာလက်ရှိ COVID-19 ကပ်ဘေးရောဂါအရေးဖြေရှင်းရေးမှာအထောက်အကူပေးဖို့နဲ့အနာဂတ်မှာကပ်ဘေးရောဂါတွေကိုကာကွယ်ရေးရှာဖွေဖော်ထုတ်ရေးနဲ့တုံ့ပြန်ကင်တွယ်ရေးအာဆီယံရဲ့ဆောင်ရွက်နိုင်စွာခိုင်မာရေးအတွက်ဒေါ်လာတန်40လဲပါဝင်ပါတယ်သမ္မတဂျိုးဘိုက်ဒင်ကအခုလိုပြောပါတယ်
Our bottom line is that ASEAN is essential.
ASEAN ဟာမရှိမဖြစ်စွာကိုအဓိကထားပါတယ်။ Indo-Pacific ရဲ့ဒေသတွင်းတည်ဆောက်မှုအတွက်မရှိမဖြစ်လို့ပြောလိုပါတယ်။ ASEAN ရဲ့အရေးပါမှုကိုအမေရိကန်ဘက်ကလည်းအခိုင်အမာပိုက်ဖြတ်ထားပါတယ်။ဒီအချက်ကအရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့မျှဝေနေတဲ့ဒေသရဲ့လုံခြုံရေး၊ကျွဲဝတိုးတက်ရေးနဲ့တည်ထန့်ခိုင်မြဲရေးကိုထိန်းထားနိုင်ရေးအတွက်အရေးကြီးဆုံးအချက်တစ်ခုဖြစ်ပါတယ်လို့သမ္မတဂျိုးဘိုက်ဒင်ကပြောခဲ့တာပါ။နှစ်စဉ်ကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပွဲတွေကိုနောက်ဆုံးအကြိမ်အမေရိကန်သမ္မတတဦးပါဝင်တက်ရောက်ခဲ့တာကတော့2019ခုနှစ်မှာသမ္မတဒေါ်နယ်ထရန့်လက်ထက်မှာဖြစ်ပါတယ်။စီးပွားရေးအရဖွဲ့စည်းထားတဲ့အရှိတောင်အာရှ10နိုင်ငံရဲ့ဒေသဆိုင်ရာအဖွဲ့ကြီးဟာဆိုရင်ကြီးထွားလာနေတဲ့တရုတ်ကိုထိမ့်ညီရေးအတွက်အဓိကကြတယ်လို့လည်းရှုမြင်ကြပါတယ်။ကုန်သွယ်ရေးအဖွဲ့ဖြစ်တဲ့ American ASEAN စီးပွားရေးကောင်စီကတော့ American ရဲ့ပြန်လည်ထိတွေ့ဆက်ဆံမှုကိုကြိုးဆိုပါတယ်။ American ASEAN စီးပွားရေးကောင်စီရဲ့မူဝါဒဆိုင်ရာအကြီးတန်းဒုတိယဥက္ကဋ္ဌ Mark Smalley ကအခုလိုပြောပါတယ
်။ We're talking about a region that
2030 ပြည်နှစ်ကျရင်ကမ္ဘာမှာစီးပွားရေးအင်အားအကောင်းဆုံးဖြစ်လာမယ်ဒေတာတစ်ခုအကြောင်းကိုကျွန်တော်တို့ပြောနေတာပါအမေရိကန်ပြည်သူတွေကပြည်နယ်20ခုကျော်ကနေ8000ရှာဆယ်နံကို200ဒေါ်လာ1ဘီလီယံကျော်ကုန်စည်တွေတင်ပို့နေတဲ့ကမ္ဘာအစိပ်ပိုင်းကြီးတစ်ခုအကြောင်းကိုကျွန်တော်တို့ပြောနေကြတာပ
ါတရုတ်ရဲ့စီးရေးရည်မှန်းချက်တွေကိုတံပြန်နိုင်မဲ့လုံခြုံရေးအမကန်ချက်တစ်ခုအဖြစ်အမေရိကန်ကိုရှုမြင်ချပေမဲ့လည်းစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာတော့အမေရိကန်အစိုးရကတရုတ်အစိုးရထက်နောက်ကျနေပါတယ်။အာဆီယံဟာတရုတ်ရဲ့အကြီးဆုံးကုန်သွယ်ဖက်ဖြစ်ပါတယ်။နှစ်ဖက်စလုံးကအာဆက်ဖ်လို့ခေါ်တဲ့ဒေတာရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာပါဝင်ကြပါတယ်။2020မှာလက်မှတ်ထိုးခဲ့တဲ့ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ဖြစ်ပြီးအမေရိကန်မပါဝင်ပါဘူး။လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တစ်ခုဖြစ်ပြီး Pacific တစ်ဖက်တစ်ချက်နိုင်ငံများပူးပေါင်းဆောင်ရွက်မှုလို့သိကြတဲ့ CPTPP သဘောတူညီချက်ကနေလည်းအမေရိကန်နှုတ်ထွက်ထားတာဖြစ်ပါတယ်။သမ္မတဘရက်ကိုဘားမှဆောင်ရွက်ခဲ့တဲ့2016ခုနှစ် TPP သဘောတူညီချက်ကနေ2019ခုနှစ်အတွင်းမှာသမ္မတဒေါ်နယ်ထရန့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ Wilson Center ရဲ့အာရှအစီအစဉ်ကပညာရှင်တဦးဖြစ်တဲ့ပရာရှန့်ပရမီစွာရန်ကအခုလိုပြောပါတယ
် on several issues whether it's
ကိုယ်ပွေရေးဒါမှမဟုတ်လေယာတီဥရုအရေးပဲဖြစ်စီကိစ္စရဲ့အများအပြားမှာအမေရိကန်ပြည်ထောင်စုကအဓိကအခန်းခံနာကနေပါဝင်ဆောင်ရွက်ပါတယ်တခါတရံမှာတော့နှုတ်ထွက်ပါတယ်အဲ့ဒီနောက်မှာဂျပန်နဲ့အာဆီယံလိုနိုင်ငံတွေကဆက်လက်ပြီးဆက်ခံဆောင်ရွက်နိုင်ပါတယ်ဒါပေမဲ့အမေရိကန်အနေနဲ့အရှုံးနဲ့အဆုံးသတ်သွားတယ်လို့ကျွန်တော်မထင်ပါဘူး
အမေရိကန်နဲ့တရုတ်ကြားပြိုင်ဆိုင်မှုပြင်းထန်လာခဲ့ချိန်မှာအာဆီယံအဖွဲ့ဝင်တွေကတော့နှစ်နိုင်ငံစလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်ဆိုတာကိုအလေးထားခဲ့ကြပါတယ်။တချိန်တည်းမှာပဲထိုင်ဝမ်ရေလက်ကြားအတွင်တင်းမာမှုစီမံခန့်ခွဲမှုတွေအပါအဝင်လွတ်လပ်စွာရေချောင်းသွားလာမှုကိုလည်းအသေးအချာဆောင်ရွက်ခဲ့ကြပါတယ်။အင်ဒိုနီးရှားရဲ့ပင်လယ်ရေချောင်းသွားလာမှုနဲ့ရင်းနှီးမြှုပ်နှံမှုဆန်ရပူးပေါင်းဆောင်ရွက်ရေးဝန်ကြီးလူဟတ်ပန်ဂျီယာတန်ကအခုလိုပြောပါတယ်။
What's the benefit for the conflict happening in that area?
အဲ့ဒီဒေတာတွင်ဖြစ်နေတဲ့ပဋိပက္ခတွေရဲ့အကျိုးဆက်ကဘာရှိလဲ။ဘယ်သူတွေအမျက်ထွက်လဲ။ဘယ်သူမှအကျိုးမရှိပါဘူး။ COVID-19 ကြောင့်ဖြစ်ရတဲ့ပြဿနာတွေနဲ့ပဲတော်လောက်ပါပြီ
။ဒီနေ့အာဆီယံထိပ်သီးအစည်းအဝေးကိုတော့မြန်မာနိုင်ငံမတက်ရောက်ပါဘူး။စစ်တပ်အာဏာသိမ်းပြီးနောက်6လအကြာမှာအာဆီယံအသင်းကဘုံသဘောတူညီချက်5ရက်ချမှတ်ခဲ့ပြီးမြန်မာအရေးဖြည့်ရှင်းဖို့စီစဉ်ခဲ့ပေမဲ့မြန်မာဆီယနာပိုင်းတွေကပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုပြီးစစ်ကောင်ဆောင်ကိုအာဆီယံကထိပ်သီးဆွေးပွဲတက်ခွင့်ပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်။အာဆီယံနဲ့မြန်မာအရေးဆက်သွယ်မေးမြန်းခန်းကိုလည်းဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အစဉ်အလာမဟုတ်တဲ့ဆောင်ရွက်ချက်တွေနဲ့80လျှောက်လန်းနေတာတွေဟာစစ်ကောင်စီဘက်ကမှန်မှန်ကန်ကန်ပူးပေါင်းဆောင်ရွက်မှုတွေမရှိခဲ့တဲ့အတွက်ကြောင့်ဖြစ်ပြီးဒီလိုအပ်ချက်အတွေ NUG အစိုးရအနေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ NUG ကအသိခံအပ်လိုက်တဲ့အာဆီယံဆိုင်ရာတန်တမာဥပိုလ်လှတင်က VOE ကိုပြောပါတယ်။တချိန်တည်းမှာပဲတန်တမာရေးနယ်အာဆီယံဒေတာရေးကျွမ်းကျင်သူစင်ကာပူနိုင်ငံသူနိုလင်းဟေဇာကိုကုလအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်လိုက်တဲ့အတွက်မြန်မာရေးကုလရဲ့ကံတွယ်မှုအပေါ်ဘလို့တက်ရောက်မှုတွေရှိပါသလဲ။မတ်အင်ချင်းနိုင်ကဇူးကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေရှိနေတဲ့အာဆီယံအနေနဲ့ဒီတစ်ခေါက်မြန်မာအရေးမှာတော့အဖွဲ့ရဲ့စီမင်းစည်းကမ်းချက်တွေကိုချိုးဖောက်ရင်းအရေးယူဆောင်ရွက်နိုင်တဲ့နည်းလမ်းတွေရှိနေတယ်ဆိုတာကိုဒီနေ့အာဆီယံထိပ်သီးစည်းဝေးပွဲကပြလိုက်တာဖြစ်တယ်လို့ NUG အာဆီယံဆိုင်ရာတန်တမန်သစ်ဥပိုလ်လာတင်က POE ကိုပြောပါတယ
်အာဆီယံရဲ့ချာတာထဲမှာဒီပဲနဲ့ပွဲဝင်နိုင်ငံတနိုင်ငံရဲ့အုပ်ချုပ်သူလူထမ်းစားကသူ့ရဲ့အရေးအတွေးနဲ့အဖွဲ့ဝင်အဖွဲ့ရဲ့စီမင်းစည်းကမ်းနဲ့ဆုံးဖြတ်ချက်တွေလေးစားလိုက်နာဖို့ပြက်ကွက်တယ်ဆိုရင်သူတို့မပါဘဲနဲ့ဆက်လက်ဆောင်ရွက်သွားနိုင်တဲ့စီမင်းစည်းကမ်းတွေလည်းရှိတယ်ဆိုတာကိုဒီနေ့2021အာဆီယံထိပ်သီးဆွေးနွေးပွဲကနေပြလိုက်တယ်လို့ကျွန်တော်ပြောကြရမှာဖြစ်ပါတယ်။အဲတော့အာဆီယံကအစင်လာမဟုတ်တဲ့ဟိုဆောင်ရွက်ချက်မျိုးကိုစတင်ပြီးတော့ခြေလှမ်းဆောင်ရွက်တဲ့နေထားမျိုးမှာရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဒီမြို့သားညီညွတ်ရေးအစိုးရကလည်းပဲဒီခြေနေခါခေါင်းမှာအာဆီယံအဖွဲ့အစည်းဟာမြန်မာနိုင်ငံပြည်ထောင်စုဝန်ထမ်းမကဒေတာတွင်ဆိုင်ရာလူသားချင်းစာနာမှု ဆိုင်ရာပြိပက္ခတွေလူအခွင့်အရေးချိုးဖောက်မှုဆိုင်ရာပြိပက္ခတွေထိတိတိယောက်ယောက်ဆောင်ရွက်နိုင်တဲ့ဖွဲ့စည်းဖြစ်လာဖို့ပူးပေါင်းဆောင်ရွက်ရမယ်ချိုးဖောက်ဆောင်ရွက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ခုလိုအာဆီယံတန်တမန်တွေပါပြီးခန့်အပ်ပြီးတော့ချိုးဖောက်ဆောင်ရွက်မှုဖြစ်ပါတယ်
NUG ဘက်ကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေရဖို့ကြိုးပမ်းမှုတွေရှိတယ်ဆိုပေမဲ့ NUG ကိုအာဆီယံဘက်ကတည်ယဝင်အစိုးရဖြစ်အတိမတ်ပြုဖို့မဖြစ်နိုင်ဘူးဆိုတဲ့အကဲခတ်တွေရဲ့သုံးသပ်ချက်တွေရှိနေတဲ့အတွက်ဘလို့အတိုင်းအတာမျိုးနဲ့ NUG ကပူးပေါင်းဆောင်ရွက်မှာပါလဲဥပုပ်လှတင်ကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်အဲ့ဒီပူးပေါင်းဆောင်ရွက်မှုနဲ့အတိမတ်ပြုမှုရရှိဖို့ကတော့ကျွန်တော်ဘက်ကကြိုးပမ်းမှုတွေဟာပိုပြီးတော့စနစ်ကျထိရောက်ဖို့လိုအပ်တယ်လို့စေအုပ်စုရဲ့အရေးတွေးဉာဏ်ဖြင့်မှုကလည်းထောက်ကူတစ်ခုဖြစ်စေလိမ့်မယ်လို့ကျွန်တော်ကယုံကြည်ထားပါတယ်မြန်မာနိုင်ငံမှာအာဆီယံအနေနဲ့ယုံကြည်ပြီးတော့လက်တွဲနိုင်နောက်တဲ့စုဖွဲ့မှုနဲ့အုပ်ချုပ်မှုအစိုးရဟာမြို့သားညီညွတ်ရေးအစိုးရပဲဖြစ်တယ်လက်ရှိစစ်ကောင်စီကတော့ဖြင့်အာဆီယံကယုံကြည်ကိုးစားလက်တွဲဆောင်ရွက်နိုင်တဲ့အနေအထားမှာမရှိဘူးဆိုတာကိုစစ်ကောင်စီကလည်းသက်တည်ပြခဲ့ပြီလားဖြစ်တယ်ဆက်လက်ပြီးတော့လည်းတက်တည်ပြမယ်ဆိုရင်တော့ရွေးချယ်ဖို့ကတော့အာဆီယံကောင်ဆောင်မှုရဲ့ပုံမှန်မူတည်ပါတယ်
။တစ်ချိန်တည်းမှာပဲအာဆီယံအဖွဲ့ဝင်စင်ကာပူနိုင်ငံသူနိုလင်းဟေဇာကိုကုလအတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တဲ့အပေါ်မှာဘလို့အမြင်ရှိပါသလဲလို့ဥပုပ်လာတင်ကိုမေးကြည့်တော့
အခုလိုအစ်စ်ရွေးချယ်ပြီးတော့စင်ကာပူနိုင်ငံရဲ့တန်တမာရေးအတွေ့အကြုံဟောအရင်ကဆိုခဲ့လို့ရှိရင်ကျွန်တော်တို့အာဆီယံရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဖြန့်ဖြူးတဲ့နေရာတွေမှာတော့လည်းကောင်းအတွေ့အကြုံနဲ့ရင်းချက်မှုရှိတဲ့တန်တမန်တူဦးကိုသူတွေတွင်းမှုချုပ်ရဲ့ကိုယ်စားလှယ်ဖြစ်ခန့်အပ်လိုက်တဲ့ကိစ္စကတော့ဖြင့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံစစ်ကောင်စီနဲ့ဆက်ဆံရေးမှာပျော့ပြောင်းတဲ့သဘောတစ်ခုကိုပြပေးလိုက်တယ်တကယ်လို့လက်ရှိအရင်တုန်းက special envoy နဲ့အဆင်မပြေပေမဲ့လို့ဒေသတွင်းကနေပြီးတော့ယုံကြည်လက်ခံနိုင်တဲ့မြန်မာပြည်ရဲ့အခက်အခဲတွေကိုလည်းပါဝင်ကူညီဖြေရှင်းခဲ့ဖို့တဲ့တွေးကြုံရှိတဲ့တန်တမာတယောက်ကိုခန့်အပ်လိုက်လို့ရှိရင်တော့ပိုပြီးတော့စစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်နိုင်နိုင်မယ်ဆိုတဲ့မျှော်လင့်ချက်မျိုးလည်းအားကောင်းထားနိုင်ပါတယ်။ဒါကြောင့်မို့လို့အဲ့ဒီပေါ်မှာကုလသမဂ္ဂရဲ့ပြည်လွယ်ပြည်လွယ်ပေါ့နော်ပျော့ပြောင်းတဲ့သဘောထားကိုပြရင်အနေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မှုလုပ်နိုင်အောင်ပြင်ဆင်ပေးလိုက်တဲ့ဆောင်ရွက်ချက်မျိုးလို့ကျွန်တော်သုံးသပ်မိပါတယ
်။အရင်အထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာကတော့ဆီယာနာတင်ခံထားရတဲ့မြန်မာနိုင်ငံဟာပြည်ရင်းစစ်ကြီးတောက်လောင်ဖို့ကိုဦးတည်နေပြီးတက်တနာတွေဖြည့်ရှင်းနိုင်ရေးဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကိုရာထူးကနေဆင်းပေးဖို့ထိဖိအားပေးတောင်းဆိုသွားခဲ့ပါတယ်။ဒါပေမဲ့အခုအစ်စ်ခန့်အပ်လိုက်တဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာဘက်ကရောသူ့အရင်လုပ်ခဲ့တဲ့အထူးကိုယ်စားလှယ်ရဲ့ခြေလှမ်းအတိုင်းသွားဖို့ရှိမလားဒါမှမဟုတ်အပြောင်းလဲရှိမလားဥပုပ်လှတဲ့အမြင်ကတော့
ဒီစစ်ကောင်စီကိုနိုင်ကတည်းပင်မြန်မာနိုင်ငံပြည်ပခါအားလုံးရဲ့အရင်အမြစ်ပေါ့နော်အဆုတ်ဆော်ဒီ conflict ဖြစ်တယ်အဲ့တော့မြန်မာနိုင်ငံရဲ့ပြဿနာများကိုအပြည့်အစုံဆောင်တဲ့ချင်းကပ်မှုနဲ့ဖြေရှားသည်ဖြစ်စေဖိအားပေးမှုနဲ့ဖြေရှားသည်ဖြစ်စေအဓိကကတော့စစ်ကောင်စီဟာကိုယ့်နေရာအမှန်ကိုကိုတိပြီးတော့နိုင်ငံတကာမိသားစုဒေသတွေဆိုင်ရာအဖွဲ့အစည်းနဲ့ရိုးရိုးသားသားတက်တက်ကြွကြွပူးပေါင်းဆောင်ရွက်တာဒီသာလျှင်ဒုမဟုတ်ဘူးဆိုရင်တော့ဒေသတွေအဖွဲ့အစည်းအထိဖိအားပေးတိုက်တွန်းမှုတွေဟာမများလာနိုင်ဘူးလို့ကျွန်တော်မပြောနိုင်ပါဘူးဖြစ်နိုင်ပါတယ်
NUG အာဆီယံဆိုင်ရာတန်တမန်သစ်ဥပုပ်လှတင်ဟာအရင် NCGUB အဝေးရောက်အမျိုးသားညွန်ပေါင်းအစိုးရရဲ့နိုင်ငံသားရေးဝန်ကြီးဖြစ်လေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာသောရရှိများရှင် VOA American အတန်းရဲ့2022ခုနှစ်အောက်တိုဘာလ29ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ58 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနောက်အင်္ဂါညဆွေးနွေးခန်းအစီအစဉ်တို့ကိုနားဆင်ရပါမယ်
။ကျွန်တော်တို့ CDF နဲ့ကျွန်တော် CNF ပူပေါင်းတပ်ဖွဲ့တွေရတယ်အလင့်တင့်တယ်လို့သွားတိုက်နေတဲ့တွေ့အခုဆန္ဒမြို့မှာဆိုရင်တော့မြို့ပြည့်ကြီးတစ်ခုလို့ပေါ့နော်။
တန်တလန်မြို့အခြေအနေတွေကိုကိုစလိုက်နဲ့ဆွေးနွေးထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့သတင်းဆောင်မတွေကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကမြို့တချို့မှာအောက်တိုဘာလ25ရက်နေ့ကစလို့စစ်ကောင်စီနဲ့စစ်တပ်ထောက်ခံချီတက်ပွဲတွေလုပ်နေကြတာမှာအင်္ဂါနေ့မှာရခိုင်ပြည်နယ်တဲကမြို့နယ်တချို့မှာတပ်ထောက်ခံပွဲတွေလုပ်ခဲ့ပါတယ်။တမရော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့နားလည်မှုနဲ့အပြစ်ခတ်ရထားပြီးရခိုင်ပြည်နယ်တည်ငြိမ်နေတဲ့အချိန်မှာအခုလိုတပ်ထောက်ခံပွဲတွေလုပ်တာဟာရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းမှုကိုပြပြားစေနိုင်တယ်လို့ရခိုင်ရေးလိလာသူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချန်းပြောပြပေးပါမယ်ရှင်
။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့စစ်တပ်ထောက်ခံပွဲတွေကိုရခိုင်ပြည်နယ်တွေကတောင်ကုန်းမြို့နယ်ကြောက်ဖြူမြို့တို့မှာဒီနေ့အောက်တိုဘာ26ရက်နေ့မှာပြုလုပ်ခဲ့ကြပါတယ်။အင်အား50ထပ်မင်းနဲ့လူစုလူဝေးနဲ့ချီတက်ထောက်ခံပွဲလုပ်ခဲ့ကြတာပါတပ်မိသားစုဝင်တွေနဲ့ကြန့်ခိုင်ရေးပါတီဝင်တွေစုပေါင်းထောက်ခံပွဲလုပ်ခဲ့ကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်တက်ထောက်ခံပွဲတွေဟာရခိုင်ကိုစားပြုလုပ်တာမဟုတ်ပဲတပ်မိသားစုတွေဥဆောင်ပြီးလုပ်တာဖြစ်တယ်လို့ရခိုင်လူခွင့်ရေးလှုပ်ရှားသူကိုတန်းလှကပြောပါတယ
်အခုလုပ်တဲ့လူတွေကနေပြီးတော့ဒီအဲ့ဒီဒေသမှာရှိနေကြတဲ့ဒီတက်မတော်ပေါ်ဒီစစ်ကောင်စီရဲ့မိသားစုဝင်ပေါ့လေနော်သူတို့ပဲအဓိကအဖြစ်သူတို့ပဲဥဆောင်ဥစည်းဥဆောင်လုပ်ပြီးတော့ဒါလုတ်တာဖြစ်တာပေါ့ဆိုတော့ဟိုဒါကလည်းအပေါ်သူတို့ရဲ့အပေါ်ကနေပြီးတော့ဒီသက်ဆိုင်ရာပေါ်ကနေပြီးတော့ဒီခိုင်းစင်မှုအရာပဲပေါ့ဒါလုတ်ရမယ်ဆိုပြီးတော့ဒီ pressure အရာပဲလုတ်ရတာဖြစ်တယ်ပေါ့
တက်မရော်နဲ့ရခိုင်လက်နက်ကင်အေအေတက်ဖွဲ့အကြတိုက်ပွဲတွေရက်ပြီးအခြေအနေတွေတည်ငြိမ်နေတဲ့ရခိုင်ပြည်နယ်မှာအခုလို့တက်ထောက်ခံပွဲတွေလုပ်နေတာကနှစ်ဖက်အကြတီးဆောက်ထားတဲ့ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးပြတ်သွားနိုင်တယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသက်သူဥဖေတန်းကပြောပါတယ်
ဒီလိုထောက်ခံတဲ့လူတွေကတပ်မတော်ကိုထောက်ခံနေဆိုရင် ULAA ကင်းချုပ်ထားတဲ့ဟာအများစုနေရာမျိုးမှာတကယ်တမ်းကျတော့လုပ်လို့မရဘူးအဲလုပ်ဒီလိုလုပ်တယ်ဆိုရင်တော့ ULAA ကိုကန့်ွက်တဲ့သဘောလားအဲတပ်နဲ့ AA ဆိုတာကတော့လောလောဆယ်အဲဒါနားလည်မှုရငင်းချိုင်းကိုတိရှောက်ထားတာပဲရှိရဲအဲဒါသဘောတူညီချက်ရနော်ရေရှည်မှာဘယ်တော့သွားမယ်မသွားဘူးဆိုတော့ကျွန်တော်ပြောလို့မရဘူးအဲ့ဒီကာလမျိုးမှာတပ်ကိုတစ်ဖက်သက်ထောက်ခံခြင်းအားဖြင့်အဲ့ဒီကငင်းငင်းလေးတိရှောက်ထားတာကိုလည်းတွားပြီးတော့ပုံလေးထိဟတ်တယ်ပေါ့အဲ ULA ကိုမထောက်ခံဘူးလားဆိုတော့မိခွန်းနေလဲပေါ်လာတယ်အဲချုံကြီးပြောရင်တော့ဒါကလူကစုလောက်ကလုတ်တဲ့ပွဲပဲဖြစ်တယ်ဒုတိယတစ်ချက်ကတော့ဒါခင်ဗျားမြင်းရဲ့တင်ရင်အေးချမ်းကြီးကိုဒီအချိန်မှာဒါကနည်းနည်းလောက်ရောင်းများဟတ်တယ်ပေါ့နော်မဖြစ်သင့်ဘူးလို့ကျွန်တော်တို့ကထင်တယ
်ဒီနေ့စစ်ကောင်စီထောက်ခံပွဲလုပ်တဲ့တောင်ကုန်းနဲ့ကြောက်ဖြူမြို့တွေဟာအေးအဖွဲထိန်းချုပ်မှုအားနည်းတဲ့နေရာတွေဖြစ်ပါတယ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအဝန်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေရှိခဲ့ပေမဲ့လည်းရခိုင်ပြည်နယ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေလောက်သာအာဏာရှင်စန့်ကျင်ရေးလှုပ်ရှားခဲ့တာရှိပြီးတော့တပြည်နယ်လုံးအတိုင်းအတာနဲ့စန့်ကျင်တာမျိုးတွေမရှိခဲ့ပါဘူးရခိုင်လက်နက်ကိုင် AA အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုလှုပ်ဆောင်နေတာတွေရှိပါတယ်ဒါကြောင့်ရခိုင်ပြည်နယ်ရဲ့တည်ငြိမ်အေးချမ်းရေးအတွက်စေအာနာရှင်စန့်ကျင်ရေးလှုပ်ရှားတာတွေကိုထိန်းချုပ်ခဲ့တာဖြစ်နိုင်တယ်လို့ဥဖေတန်းကသုံးသပ်ပါတယ
်စစ်ကောင်စီကအာနာသိမ်းကြတဲ့ကပေါ့နော်ဟို ULA နဲ့လည်းတိုက်ပွဲတွေကိုရရှိထားတယ်အဲဒီဘက်ကလည်းပဲ PDF လှုပ်ရှားမှုတွေ CDM လှုပ်ရှားမှုတွေအဲ့လိုလည်းဒီဘက်မှာမပေါ်ဘူး ULA ကလည်းဒါမျိုးမပေါ်အောင်ပေါ့နော်ထိန်းချုပ်တယ်ဘာလို့ဆိုတော့ဒီနယ်မှာစစ်မဖြစ်တဲ့ကာလမျိုးမှာတည်ငြိမ်အေးချမ်းနေအောင်အဲတစ်ဖက်ကလည်းထိန်းသိမ်းနေတဲ့ကာလမျိုးဖြစ်တယ
်မြန်မာနိုင်ငံအတွင်းကစစ်တပ်နယ်မြေလို့လူသိများတဲ့ပြင်ဦးလွင်မိထီလာနေပြီးတော့မတ်တရမြို့တွေမှာတူညီဝစ်ဆောင်ဝစ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့ အမျိုးသားရေးထောက်ခံသူရာနေချီချီတက်လမ်းလျှောက်ခဲ့ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းအော်တိုဘာလ25ရက်နေ့ကစပြီးဆန္ဒဖော်ထုတ်ပွဲတွေလှုပ်လာတာပါ။ရခိုင်ပြည်နယ်တန်တွဲမြို့ကချင်ပြည်နယ်မြေကြီးနားမြို့နဲ့မွန်ပြည်နယ်မော်လမြိုင်မြို့တို့မှာလည်းတပ်ထောက်ခံပွဲတွေမနေ့ကလှုပ်ခဲ့ပါတယ်။ဒီကနေ့မှာတော့ရခိုင်ပြည်နယ်အတွင်းကတောင်ကုန်းနဲ့ကြောက်ဖြူမြို့နယ်တွေမှာတပ်ထောက်ခံပွဲတွေလှုပ်ခဲ့တာပါ။ကိုဗစ်ကပ်ရောဂါကြောင့်မြန်မာနိုင်ငံအနှံ့အပြားမြို့နယ်တော်တော်များများမှာမလိုအပ်ဘဲအပြင်မထွက်ဖို့Stay at home အမိန့်ကိုကျန်းမာရေးဌာနကထုတ်ပြန်ထားသလိုတချို့မြို့နယ်တွေမှာလူ9ဦးထက်ပိုမစုဖို့ဒေသန္တရအမိန့်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။တဘာဝပဝင်းကျင်ကာကွယ်ရေးလှုပ်ရှားဆောင်ရွက်သူတွေသူတို့လှုပ်ရှားမှုတွေကြောင့်ထိပါနှောက်ယှက်ခံရပြီးအန်ဒီရဲ့ကြောက်ရွံ့နိုင်တဲ့အခြေအနေကိုကာကွယ်ပေးနိုင်ရေးအတွက်အာဟုသဘောတူစာချုပ်လို့ခေါ်တဲ့တရားဝင်လိုက်နာရမယ့်သဘောတူစာချုပ်ကိုနိုင်ငံ46နိုင်ငံနဲ့ဥရောပသမဂ္ဂတို့ချမှတ်လိုက်ပါတယ်။ဂျီနီဗာကနေလီဆာရှလိုင် VOA အတွက်သတင်းဆောင်ပါပေးပို့ထားတာကိုကိုခင်မောင်ဆိုမင်းပြောပြပေးပါမယ်ရှင်
။ဥရောပဆိုင်ရာကုလသမဂ္ဂစီးပွားရေးကော်မရှင်ရဲ့ကြီးကြပ်ဆောင်ရွက်မှုနဲ့အာဟုသဘောတူညီချက်စာချုပ်ကို1998ခုနှစ်အတွင်းဒိမတ်နိုင်ငံအာဟုမြို့မှာချမှတ်ခဲ့တာပါ။ဒီစာချုပ်ဟာဆိုရင်တဘာဝပတ်ဝန်းကျင်အရေးနဲ့လူအခွင့်အရေးဆိုင်ရာစိုးရိမ်ချက်တွေနဲ့ဆက်နွယ်တဲ့တရားဝင်လိုက်နာဆောင်ရွက်ရမယ်ကမ္ဘာလုံးဆိုင်ရာတကူတည်သောသဘောတူစာချုပ်ဖြစ်ပါတယ်။ဒါပေမဲ့လည်းဒီသဘောတူစာချုပ်မှာအာမခံထားတဲ့အခွင့်အရေးတွေအများအပြားချိုးဖောက်ခံရကြောင်းကုလသမဂ္ဂအရာရှိတွေကပြောပါတယ်။ဒီအခွင့်အရေးတွေကိုအလေးမထားဘူးဆိုတဲ့သတင်းတွေဒီဘက်နှစ်ပိုင်းတွေအတွင်းအများအပြားထွက်ပေါ်လာကြောင်းဥရောပဆိုင်ရာကုလသမဂ္ဂစီးပွားရေးကော်မရှင် UNICEF ရဲ့အမှုဆောင်အတွင်းရေးမှူးအိုဂါ-အယ်ဂါရာ-ရိုဘာကပြောပါတယ်
We have seen an increasing trend of environmental defenders leading
အထူးသဖြင့်အခြေခံအဆောက်အဦစီမံကိန်းတွေနဲ့အထူးစီမံကိန်းတွေကိုစန့်ကျင်ပြောဆိုကြတဲ့အခါတဘာဝပတ်ဝန်းကျင်ကာကွယ်လှုပ်ရှားသူတွေကလက်တုံပြန်ခံရနိုင်တဲ့အန္တရာယ်နဲ့အသက်အန္တရာယ်အတွက်စူရင်ရမှုတွေတိုးလာနေတာကိုကျမတို့မြင်တွေ့နေရပါတယ်။သူတို့နေထိုင်ရာသူတို့သဘာဝဝန်းကျင်ကိုကာကွယ်ချတဲ့ဘယ်သူမှဆိုထိတ်လန့်ကြောက်ရွံ့နေရတာမျိုးမဖြစ်သင့်ပါဘူး
။အန္တရာယ်ရှိတဲ့ရေကာတာတွေတိဆောက်ရေးစိုက်ပျိုးရေးကိုထိခိုက်စေမဲ့လုပ်ရက်တွေနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့တခြားသောစီမံကိန်းတွေကိုစန့်ကျင်ဆန္ဒပြနေတာကြောင့်သဘာဝပတ်ဝန်းကျင်အရေးကာကွယ်ဆောင်ရှောက်သူတွေချင်းချောက်ခံရမှုနှောက်ယှက်ခံရမှုနောက်ဆုံးတက်ပြတ်ခံရကြောင်း UNICEF ကပြောပါတယ်အခုသဘောတူညီချက်အရာတဘာဝပတ်ဝန်းကျင်အရေးကာကွယ်တားဆီးသူတွေအရေးအထူးကိုယ်စားလှယ်ယာတုနေရာကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်အာဟုသဘောတူစာချုပ်ပြဋ္ဌာန်းချက်ကိုချိုးဖောက်တယ်ဆိုတဲ့စွပ်စဲချက်တွေကိုတာဝန်ရှိတဲ့သူတွေအနေနဲ့အမြန်တုံ့ပြန်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ်အလင်းအမြန်တုံ့ပြန်ဆောင်ရွက်ရေးရန်နေရာတရက်ကိုဖွဲ့စည်းလိုက်တာဟာဆိုရင်တဘာဝပတ်ဝန်းကျင်အရေးကာကွယ်တားဆီးသူတွေအတွက်အကျိုးအမြတ်ကြီးတွေရရှိနိုင်ကြောင်းလူအခွင့်အရေးကာကွယ်စောင့်ရှောက်သူများအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မေရီလောဝါ့စ်ကပြောပါတယ
် As I outlined in my report to the Human Rights Council earlier this year 50%
လူအခွင့်အရေးကောင်စီကိုဒီနေ့အစောပိုင်းကချမတင်ပြခဲ့တဲ့အစဉ်ခန်းစာမှာအလေးပေးဖော်ပြခဲ့တဲ့အတိုင်းတက်ဖြတ်ခံရတဲ့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေရဲ့50ရာခိုင်နှုန်းဟာဆိုရင်2019ခုနှစ်အတွင်း OHCHR ရဲ့မှတ်တမ်းအရသူတို့ဟာအမေရိကတိုက်အတွင်းကအာဖရိကနယ်ပွားတွေနဲ့တခြားလူနည်းစုတွေဌာနေတိုင်းရင်းသားများရဲ့ဆင်းရဲမွဲတေမှုနဲ့ရပ်တည်ရေးစီးပွားရေးဆောင်ရွက်မှုတွေတဘာဝပတ်ဝန်းကျင်အရေးမြေယာပြဿနာရှိတဲ့လူမှုအတိုင်းအဝိုင်းတွေနဲ့အလုပ်လုပ်ခဲ့ကြသူတွေဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်တွေအတွင်းအခွင့်အရေးကာကွယ်စောင့်ရှောက်သူ300ကျော်တပ်ဖြတ်ခံရတဲ့အထက်မှာ90ရာခိုင်နှုန်းကသဘာဝပတ်ဝန်းကျင်အရေးကာကွယ်စောင့်ရှောက်သူတွေဖြစ်ကြောင်း Global Witness ရဲ့အစီရင်ခံစာကဖော်ပြပါတယ်။သဘာဝပတ်ဝန်းကျင်အရေးကာကွယ်စောင့်ရှောက်သူတွေကိုမြန်မြန်ဆန်ဆန်ထိထိရောက်ရောက်ကာကွယ်ပေးရေးတိုင်ကြားချက်တွေကိုဖြည့်ရှင်းပေးနိုင်ရေးအတွက်အထူးကိုယ်စားလှယ်အနေနဲ့ဆောင်ရွက်နိုင်တဲ့နည်းလမ်းအများအပြားကိုလည်းသဘောတူညီချက်သစ်မှာပါရှိပါတယ်။ချက်ချင်းအကာအကွယ်ပေးရေးဆောင်ရွက်ချက်ထုတ်ပြန်မှုတန်တမာရေးလမ်းကြောင်းအသုံးပြုဆောင်ရွက်ရေးအများပြည်သူကိုအသိပေးကြေညာချက်တွေထုတ်ပြန်မှုအရေးပေါ်ကိစ္စတွေကိုအရေးယူဆောင်ရွက်နိုင်ရေးအတွက်သက်ဆိုင်ရာလူအခွင့်အရေးအဖွဲ့တွေထံကိုတင်ပြရေးတွေလည်းအဲ့ဒီအထက်မှာပါဝင်ပါတယ်ခင်ဗျာ
အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။ကိုအောင်အောင်စီစဉ်တင်ဆက်ထားပါတယ်။
ပီဒူရေပါဝင်အမေရိကန်89ရာဂိုင်းနှုန်းကာကွယ်ဆေးထိုးပြီးချိန်မှာနောက်ထပ်အဖြစ်ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်ပြီးအမေရိကန်နေကြပြောဆိုနေကြပါတယ်။အခုအခါမှာအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကအဓိကကိုဗစ်ကာကွယ်ဆေး၃မျိုးဖြစ်တဲ့ Johnson & Johnson, Moderna နဲ့ Pfizer ကိုဗစ်အဖြစ်ကာကွယ်ဆေးထိုးဖို့ခွင့်ပြုထားပါတယ်။ထူးခြားတာကတတိယအကြိမ်အဖြစ်ကာကွယ်ဆေးထိုးတဲ့အခါမှာအရင်နှစ်ကြိမ်ထိုးထားတဲ့ကာကွယ်ဆေးမဟုတ်ဘဲကိုနှစ်သက်ရာကာကွယ်ဆေးကိုရွေးချယ်ထိုးနိုင်တာပါ။
That allows a considerable degree of flexibility.
ယောဂကုသမှုတွေကနေပိုပြီးကာကွယ်ဖြစ်စေတဲ့အဖြစ်ကာကွယ်ဆေးထိုးကြလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားသလိုအလွယ်တကူလွတ်လပ်စွာရွေးချယ်ထိုးနိုင်ခွင့်လည်းပေးထားပါတယ
်။အသက်၅နှစ်ကနေ17နှစ်ကြားကလေးငယ်တွေကာကွယ်ဆေးစမ်းသပ်ထိုးပေးရမှာဘေးအန္တရာယ်ကင်းပြီးတော့ဆေးအစွမ်းတက်ရောက်မှုရှိတယ်ဆိုတော့ Pfizer ကုမ္ပဏီရဲ့တင်ပြချက်နဲ့ပတ်သက်ပြီးတော့ဒီသတင်းပတ်အတွင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေဆွေးနွေးဖို့ရှိနေပြီးနိုဝင်ဘာအစောပိုင်းမှာကာကွယ်ဆေးစထိုးခွင့်ပေးမယ်အခြေအနေရှိနေပါတယ်။ American 20နှစ်ရာဂိုင်းနှုန်းလောက်ဟာကာကွယ်ဆေးတစ်ကြိမ်မှထိုးမထားချိန်မှာပဲအားဖြင့်ကာကွယ်ဆေးနဲ့ကလေးတွေပါကာကွယ်ဆေးထိုးပေးဖို့အဆင့်အထိရောက်လာတာပါ။ American လုပ်ငန်းရှင်တွေကတော့ကာကွယ်ဆေးမဖြစ်မနေထိုးဖို့စီးမြင်သတ်မှတ်လာကြပြီးအမေရိကန်လေကြောင်းလိုင်းကဆိုရင်နိုဝင်ဘာလကုန်နောက်ဆုံးထားပြီးတော့ဝန်ထမ်းတွေအလုံးကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြဖို့နဲ့ဒါမှမဟုတ်ရင်တော့အလုပ်ကနေထုတ်ပြမှာဖြစ်တယ်လို့ပြောထားပါတယ်။နယူးယောက်မြို့အုပ်ချုပ်ရေးဌာနလက်အောက်ခံကာကွယ်ဆေးထိုးမထားတဲ့ဝန်ထမ်းတွေကကာကွယ်ဆေးစထိုးမဲ့သူတွေကိုစုကြေး900ပေးရမှာဖြစ်တယ်လို့မထိုးရင်တော့အကျိုးဆက်ကိုရင်ဆိုင်ရမှာဖြစ်ကြောင်းတာဝန်ရှိသူတွေကပြောထားပါတယ
်။ If not,As we saw,
ကျန်းမာရေးအသိပညာပေးမှုတွေဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲကာကွယ်ဆေးမထိုးဘူးဆိုရင်တော့နိုဝင်ဘာလ၁ရက်နေ့ကျရင်အလုတ်ကနေလောက်ခလာစာမပေးပဲဆိုင်းငံ့ခံရမယ်ဆိုတဲ့စာရပါလိမ့်မယ်။ဘယ်သူ့ကိုမှအဲ့လိုမဖြစ်စေချင်ပါဘူး။လူတွေအားလုံးကာကွယ်ဆေးကိုထိုးစေချင်ပါတယ်
။နယူးယောက်ရဲသမဂ္ဂကတော့ကာကွယ်ဆေးထိုးတာမထိုးတာဟာလူတူချင်းစီရဲ့ဆုံးဖြတ်ချက်ဖြစ်ပြီးအဖွဲ့ဝင်တွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်တရားရေးအရာရင်ဆိုင်မယ်လို့ဆိုပါတယ်။Hill Herrick's Eggs လူရုစတန်အရအမေရိကန်58ရာဂိုင်းနှုန်းကကာကွယ်ဆေးထိုးဖို့စီမင်းစည်းကမ်းထုတ်ဆောင်ရတာကိုထောက်ခံပြီး24ရာဂိုင်းနှုန်းကတော့ဒီလိုဆောင်ရတာဟာပိုပြဿနာရှုပ်ထွေးစေတယ်လို့မြင်ပါတယ်။အလားတူမဖြစ်မနေဆေးထိုးဖို့ဆောင်ရတာဟာစီးပွားရေးလည်ပတ်မှုကိုအထောက်အကူဖြစ်စေတယ်လို့58ရာဂိုင်းနှုန်းကမြင်တယ်လို့35ရာဂိုင်းနှုန်းကတော့စန့်ကျင်ဘက်မြင်နေတာပါ။ကယောဂါကာကွယ်ဖို့အစိုးရအနေနဲ့ဘယ်လိုကင်တွေဆောင်ရွက်တယ်လဲဆိုတာနဲ့ပတ်သက်ပြီးလာမယ့်လတွေအတွင်းမှာနိုင်ငံရေးအရာအကျိုးဆက်တွေကိုရင်ဆိုင်လာရနိုင်တယ်လို့စီးပွားရေးငွေကြေးဖောင်းပွားမှုကုန်စည်စင်းစင်းမှုတွေနဲ့ပတ်သက်ပြီးတော့လည်းအမေရိကန်နေကြာစိုးရင်ပူပန်နေကြပါတယ်။အခုသတင်းပတ်တွေအတွင်းသမ္မတဂျိုးဘိုင်ဒန်ရဲ့ဆောင်ရွက်ကင်တွေပုံတွေနဲ့ပတ်သက်ပြီးကောက်ယူတဲ့စစ်တမ်းမှာတော့43ရာဂိုင်းနှုန်းကျဆင်းသွားတာကိုတွေ့ရပါတယ်။
ကိုအောင်အောင်စီစဉ်တင်ဆက်ခဲ့တာပါရှင်။အခုတော့အင်္ဂါညချမ်းဇကဝိုင်းအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ချင်းပြည်နယ်ထန်တလန်မြို့ကမြို့သူမြို့သားအလုံးညီပါမြို့ကနေထွက်ပြေးနေကြရပြီးလဲပတ်တဲ့အခြေအနေလုံးဝမရှိတော့ဘူးလို့အဲ့ဒီဒေသကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့တာဝန်ရှိပုဂ္ဂိုလ်တဦးဖြစ်သူကိုစလိုင်းက VOA ကိုပြောပါတယ်။မြို့ကနေထွက်ပြေးနေရသူတွေဟာပြပရောက်ချင်းတိုင်းရင်းသားတွေရဲ့ကူညီထောက်ပံ့မှုနဲ့ရပ်တည်နေကြရတယ်လို့လည်းသူကပြောပါတယ်။ထန်တလန်မြို့အခြေအနေနဲ့ပတ်သက်ပြီးကိုစလိုင်းကိုကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုစလိုင်း VOE ကဆက်သွယ်မေးမြန်းတာထိတာပြတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုတော့ကျွန်တော်ပထမဦးဆုံးမေးချင်တာက
ကျွန်တော်လည်းကျေးဇူးတင်ပါတယ်
။ Okay ကျွန်တော်ပထမဦးဆုံးမေးချင်တာကအခုကိုစလိုင်းရှိနေတဲ့နေရာထန်တလန်မြို့ပဝင်းကျင်ပေါ့ဆိုတော့အဲ့ဒီခါကျတော့လက်ရှိကိုစလိုင်းနဲ့ကျွန်တော်နဲ့စကားပြောတဲ့အချိန်မှာထန်တလန်မျိုးရဲ့အခြေအနေကဘယ်လိုရှိနေလဲကိုစလိုင်
းဟုတ်ကဲ့အခုထန်တလန်မျိုးအခြေအနေကတော့ဟောတောင်ပတိကျပါလေဘာလို့လဲဆိုတော့ဒီအာစက်တက်ဒီလည်းထန်တလန်ရဲ့မြို့တုတ်တဲ့သူ့ရဲ့ဟောရေစခန်းနဲ့တက်ခန်းတဲ့မှာတို့နေတယ်ကျွန်တော်တို့ဟော CDF နဲ့ကျွန်တော် CNF ပူပေါင်းတပ်ဖွဲ့တွေရလည်းအလင့်တင့်တယ်လို့သွားတိုက်နေတဲ့တွေ့အခုဆန္ဒမြို့မှာဆိုရင်တော့မြို့ပြည့်ကြီးတခုလို့ပေါ့နော်ဆိုတော့ဆိုတော့သူမြို့သူမြို့သားတွေကတော့အကုန်လုံးကြီးပါဖြစ်ပြီးကုန်ပြီလို့ကျွန်တော်တို့ဟိုကြားသိရတာပေါ့နော်ကို
ဟုတ်ကဲ့ဆိုတော့ထန်တလန်မြို့ပေါ်မှာအခုဘယ်သူတွေရှိနေတယ်လို့ပြောလို့ရလဲ
ထန်တလန်မြို့ပေါ်မှာဘယ်သူတွေရှိနေတယ်လဲဆိုရင်တော့ ဟောကျွန်တော်တို့ CDF နဲ့ CNF ကျွန်တော်တို့ပူးပေါင်းတပ်ဖွဲ့ရဲ့နောက်ပြီးတော့မှဟောတမရောတပ်သားတွေရဲ့နောက်ပြီးတော့မှဟောကဟောမြို့သူမြို့သားတွေကတော့20လောက်ရှိမလားမသိဘူးပေါ့နော်ဒါတော့မပြောတတ်သေးမပြောတော့ပေါ့နော်သူတို့လောက်ပဲရှိတယ်လို့ကျွန်တော်ဟောချမ်းချင်းပြောလို့ရမယ်ထင်တယ်ကို
ဆိုတော့မြို့ကတန်တလန်မြို့ကလုံးဝမြို့ရဲ့လေပတ်တဲ့အခြေအနေမြို့မှာလုံးဝကိုလေပတ်နိုင်တဲ့အခြေအနေမရှိတော့ဘဲနဲ့မြို့ကြီးကလုံးဝရပ်သွားပြီးတော့လူတွေလည်းလေပုံမှန်လို့သွားလာနေတဲ့လုတ်ကိုင်းတဲ့အခြေအနေလုံးဝမရှိတော့ဘူးပေါ့အဲ့လိုဖြစ်နေပြီလား
အဲဟုတ်တယ်မရှိတော့ဘူးခင်ဗ
ျရောင်းဝယ်တွေလည်းမရှိဘူးလုပ်ငန်းတွေလည်းမရှိဘူးရုံးတွေလည်းပတ်တာလည်းမရှိဘူ
းဟုတ်ကဲ့ဆရာ
ဆိုတော့လူတွေကဘယ်ကိုထွက်ပြေးနေကြရလဲကိုစလိုက
်လူတွေကဘယ်နေရာကိုထွက်ပြေးတယ်ဆိုရင်တော့ဟိုကတန်တလာမြို့ရဲ့ဟိုကဇက်တန်တလာမြို့နေမှာရှိတဲ့ဟိုဇွာရီမှာအများသောအားဖြင့်ကျွန်တော်တို့ခိုလှုံနေကြတာဖြစ်တယ်။နောက်တစ်ခုကတော့ဟိုမီဇိုရမ်ပြည်နယ်ဟိုဇွာရီပြည်နယ်ရှိတယ်။ဒါအများသောအားဖြင့်ကျွန်တော်တို့ကျေးဇွာမှာပဲအများသောအားဖြင့်နေထိုင်ကြတာ။ဒါတော့ပဲကျွန်တော်အချမ်းချင်းပြောလို့ရမယ်အချင်းနဲ့ဆရာ
။ဟုတ်ကဲ့ဆိုတော့ကျေးရွာတွေဘက်မှာပိုအောင်ပြီးတော့နေကြရတယ်ဆိုတော့အဲ့ဒီလူမျိုးတန်တလန်မျိုးပတ်ဝန်းကျင်မှာရှိနေတဲ့ကျေးရွာတွေမှာသွားပြီးတော့ခိုလုံနေတဲ့နေခိုလုံလို့ရနေတဲ့အနေထားတော့ရှိသေးတယ်ပေါ့ဟုတ်လား
အဲရှိတယ်အခုကကျေးရွာမှာဆိုရင်ကျွန်တော်တို့ CDF ကကျွန်တော်တို့ကကျွန်တော်တို့ CDF နဲ့ CNF ကထိန်းချုပ်နေတယ်လို့ပြောလို့ရတယ်ဆရာ
ဆိုတော့အဲ့ဒီဆိုကြပါစို့မျိုးရဲ့တန်တလန်မျိုးပတ်ဝန်းကျင်ကျေးရွာတွေမှာထွက်ပြေးနေကြတဲ့လူတွေစားရေးတောက်ရေးနေထိုင်ရေးဘယ်လိုလုပ်နေကြသလဲဗျာ
အခုမှဆိုရင်တော့တော်အော်အချက်ချင်းဥနာတာပေါ့ဟိုအစင်ပြီတလို့ပဲကျွန်တော်တို့ရှိတာလေးကိုပဲပြဝေပြီးတော့မှစားတော့နေကြတာဖြစ်တယ်ဟိုကြာလာရင်တော့မကြိုးတက်ပေမဲ့အခုချိန်ရှိတော့ဟိုပြောင်းပြီးတော့မှဟိုချက်ချင်းအားကြီးတော့မချက်ချင်းတည်းနဲ့စားတော့လို့ဟိုစားတဲ့အချိန်ရောရှိပါတယ်ခင
်ဟိုသူတို့ဘာတွေလောက်ကန်စားတော့ကြလဲအလောက်ကန်တွေ့ရောဘာတွေလောက်နေကြလဲ
အခုလက်ရှိမှာကတော့တော်တော်မှာစီဟိုစပါဒီဇေယျမဲ့ဟိုဟာခါဟိုဘာလဲဟိုနောက်လောက်ပါလို့ရှိရင်ကျွန်တော်တို့စရဇေယျမဲ့တော့မှကျဖူဒီကျွန်တော်တို့ဟိုဇေယျလို့ရမယ်ပြီးတော့ဟိုအဓိကကျတော့ဟိုဝါဥကိုပဲမြတ်တော်ထင်ကျွန်တော်စိုက်ပြိုးကြတာဖြစ်ဆိုတော့တိုးစွာမော်ဒီလိုပဲလုံးလုံးစေတာအလုပ်ရရှိတယ်ဆရာ
အဲ့ဒီမျိုးကနေပြီးတော့ရှောင်ပြီးတော့ပြေးသွားကြတဲ့လူတွေအတွဲတခြားကနေပြီးတော့အကူအညီတွေရတာရောရှိပါသလား
အစ်ဒီလက်ထပ်ကလက်ထပ်ကနောက်တော့မှမန်တကာပဲဖြစ်ဖြစ်ကျန်တဲ့ဟိုတခြားနိုင်ငံတွေပဲဖြစ်ဖြစ်ဘာအကူအညီမှမရပေမဲ့လို့လက်ရှိအကူအညီရနေတဲ့ဥစ္စာကတော့ဟိုကျွန်တော်တို့ချင်းပြည်ကနေဟိုအကြောင်းမျိုးကြောင့်နိုင်ငံဆက်ရောက်သွားတဲ့သူနိုင်ငံခြားမှာလူလူတွေဒီရပြီးတော့မှဟိုတက်နိုင်တဲ့မြှဆွေမျိုးတွေပဲဖြစ်ဖြစ်နောက်ဆိုသူတော်သားတွေကိုပဲဒီလိုပဲဖြစ်ဖြစ်ပံ့ပိုးပြီးတော့မှစားပေါက်နေကြတာဖြစ်ပါတယ်။ကျရန်ကြတော့အဖွဲ့စည်းကြီးကကူညီတယ်ဆိုတော့ဟိုအခုချိန်ထိမရှိသေးပါဘူးခင်ဗျ
။ဟုတ်ကဲ့။ဆိုတော့ချင်းပြည်တစ်ခုလုံးအနေနဲ့ကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်ချင်းပြည်မှာအခြေအနေအဆိုးဆုံးနေရာကဘယ်နေရာလို့ကိုယ်စလိုက်ပြောနိုင်မလဲ
။ချန်လာမြို့နေနဲ့မင်းအမြင့်နေဖြစ်လိမ့်မယ်ကျွန်တော်ထင်တယ်ကို
။ချန်တလန်နဲ့မင်းတက်ဖြစ်မယ်
။ဟုတ်ကဲ့။
ဆိုတော့မင်းတက်ဘက်ကအခြေအနေကိုရောကိုစလိုင်းဘလောက်အထိတည်ထားလဲ
ကျွန်တော်တာဝန်ကျတဲ့နေရာမဟုတ်တဲ့ခါကျတော့မင်းတက်ဖြစ်ကိုတော့တိတိကျကျဟောမတိနေပေါ့နော်ကို
ဟုတ်ကဲ့ဆိုတော့တန်တလန်ကတန်တလန်အပါဝင်ပေါ့လေကိုစလိုင်းတည်ထားသလောက်အခြေအနေရဆိုရင်ဟလာဒီဘက်မှာကျွန်တော်တို့သတင်းတွေထွက်တာကချင်းပြည်ဘက်ကလာစင်ရည်စစ်တပ်ကအင်အားတိုးပြီးတော့ပို့ထားတာရှိတယ်အလားသူစကြီးဖြစ်လာနိုင်တယ်နေနေရှင်းလင်းရေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးခံမှန်းပြီးတော့ပြောဆိုကြတာတွေရှိတယ်အဲ့ဒါတွေနဲ့ပတ်သက်လို့ရောကိုစလိုင်းဘလောက်အထိတည်ထားတယ်လဲဘာပြောနိုင်တယ်လဲ
ကျွန်တော်ဒီဘလောက်ပြောရမယ်ဆိုရင်တော့စီရစီဟိုညမတကြီးဟိုစင်တောင်တည်ွားတဲ့စာစီရပါကျွန်တော်လောက်ဆိုရင်တော့ဟိုတီတူရေးညညတော့ဖြင့်စီရစီတာစီရနဲ့တကွာပူလာတာကိုစပြီးညာစီနေစမတရာပဲဟိုကားနဲ့ဟိုပြန်ချက်သွားတဲ့ကားကြီးကဘသူဒီကားကြီးလဲဆိုရင်တော့ဟိုစစ်တပ်တွေကပြန်ချက်သွားတာတွေ့ရတယ်ဆိုတော့ချိန်ချတဲ့ဥစ္စာတွေကတော့ဟိုပြီးရင်ပြီးပြီးဆန်ရမ်းပြီးပြီးဟာခါပြီးပြီးပြီးတို့ပြည်သူရေတပ်ဖွဲ့ကိုတူတွေစိုးလို့ရအောင်လို့ခွာလာနောက်ပြီးတော့မှအခုကစစ်တပ်ကလာရေကားဆိုတော့မှရေထုံးပြဲ အတူတူကိုနေတဲ့ခါကျတော့ပြောတာပဲမဲ့စစ်ကူကြီးစစ်တပ်အများကြီးလာမဟုတ်နဲ့ရေးရီလာတော့ကျွန်တော်တို့တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ရှေ့ကိုဘာဖြစ်လာနိုင်မဲဘလို့အခြေအနေမျိုးဖြစ်လာမဲလို့ကိုစလိုင်းတို့ခန့်မှန်းထားတာရှိလေ
ကျွန်တော်ခန့်မှန်းကြည့်တာတော့ချင်းပြည်နယ်မှာဟိုသူတို့ပြောသလိုခြေမုံမဲပါတယ်ငါပြောတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ချင်းပြည်နယ်မှာဟိုပြည်သူ့ကကွေးတပ်ရဲ့အနေအထားကလင်းနေရင်အားတွေမပြည့်စုံပေမဲ့လို့ကျွန်တော်တို့လူအင်အားနဲ့ထိပ်တဲ့ပိုင်းဆိုင်ရာပြည်သူတွေရဲ့အပြည့်မှုကတောင့်တခံမှနေတဲ့ခါကြတော့သူတို့ဟိုချင်းတောင်တေးပြမမြေမြေဆိုးမိုးမှုရအောင်တော့မတော့ဇာရီတေကိုယူပြီးတော့ချေမှုံးနေစလို့မထင်ဘူးသူတို့ရဲ့ရွေးချက်ကတော့အုတ်ချုပ်ကြီးရုံးဆိုင်နေတဲ့မြုပ်လီကိုသူတို့ဟိုထိချုပ်လို့ရအောင်အုတ်ချုပ်လို့ရအောင်ဆိုတဲ့အဆင့်နဲ့ပဲလာလေရလို့ကျွန်တော်ထင်တယ်ဘယ်လိုလဲဆိုရင်တော့တီးတဲ့တိုင်းပါပဲညတ်တမတော်ကစစ်ကောင်စက်တီကအခုဆိုရင်တော့ညီကဘယ်လောက်မှမရှိတော့ဘူးဆိုတော့ကိုတို့လည်းတီးတတ်ထိတ်မယ်အဲ့တော့သူစီကြီးသားနဲ့ညာနဲ့ဆွေရောစားကတော့အဲ့လောက်စီစနိုးတို့ကဖိချင်ထားပါဘူ
းကိုစလိုင်းတေးကြသလားချင်းပြည်နယ်ကိုဟလာအခုလက်ရှိစစ်ကောင်စီတက်ကနေပြီးတော့ချင်းပြည်နယ်တစ်ခုလုံးကိုအလားငြိမ်သွားအောင်ထိန်းချုပ်ဖို့မဖြစ်နိုင်ဘူးဆိုတော့ကိုစလိုင်းကဘယ်လောက်ထိတည်တည်ချာချာပြောနိုင်ပါသလဲဘယ်လောက်ထိတည်တည်ချာချာပြောနိုင်လို့လဲ
အခုကျွန်တော်ကတော့ပြောနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ကလာပြီးတော့မှသူတို့လင်းနေရင်အကောင်းပြေလို့မြုပ်ကိုသူတို့အကြာကြီးထိန်းချုပ်နိုင်ရဲ့လို့ထိန်းချုပ်နိုင်လိမ့်မယ်လို့ကျွန်တော်မထင်ဘူးပေါ့နော်ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ရဲ့တပ်တီကလည်းပဲအလေးနဲ့တော့ခုမပြည့်မစုံဖြစ်သေးဖြစ်သေးပေမဲ့ပြည့်စုံတာမရှိသေးပေမဲ့လို့နောင်ကြာလာရင်တော့လင်းနေပြီလေရနိုင်တဲ့နီးလားနေရှိတဲ့ခါကြတော့လင်းနေနေကျွန်တော်တို့ပြည့်စုံလာနေဆိုရင်တော့ဟိုတိုက်ဖွဲ့တွဲတော့လွေကူတယ်ချင်းတောင်မှဆိုရင်တော့အားလုံးကဟိုပြည်သူကကွေးတက်ဒီကိုထောက်ခံတဲ့သူတွေအားလုံးဖြစ်တဲ့ခါကြတော့ဒါဒီစစ်ကောင်စီကအဲ့လောက်ကြီးကျွန်တော်တို့ကိုအနိုင်ယူပြီးတော့ချေမှုန်းနိုင်လေမသိနေလို့ဆိုတာမချင်းပေါ့နော်ကို
ဟုတ်ကဲ့တခါလူတို့ကလည်းပြေးနေရတဲ့ခါကျတော့ဒီတက္ကံတမများလည်းပြေးနေရတဲ့ခါကျတော့သူတို့ကိုယ်တိုင်ကဒုက္ခရောက်နေတဲ့လူတို့ကဟလာတစ်ဖက်ကခုနကိုယ်ဆိုင်ခုနပြောသလိုချင်းပြည်ရပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပဲဖြစ်ဖြစ်တခြားလက်နက်ကင်ပြီးတော့စစ်ကောင်စီကိုအန်တုနေတဲ့တိုက်ခိုက်နေတဲ့အဖွဲ့တွေပဲဖြစ်ဖြစ်လူလူကဘလောက်ထိအခိုင်မာထောက်ခံနိုင်မှာလဲကိုစလိုင်းသူတို့ကိုယ်တိုင်ကဒုက္ခရောက်နေတာဆိုတဲ့အခါကျတော့
ဖမ်းနေကိုသူတို့ကဒုက္ခရောက်နေတယ်သို့သောအခိုင်မာသူထောက်ခံနေတာဘလောက်ထောက်ခံနိုင်အောင်လဲဆိုတဲ့ဥစ္စာကတော့ကျွန်တော်လည်းမပြောဘူးပေါ့နော်သို့သောချင်းပြည်နယ်ရှိတဲ့ချင်းပြည်သူတွေကဘာကစားချက်နဲ့တို့ထောက်ခံရတယ်ဆိုရောပါမြန်မာနိုင်ငံလုံးမှာလင်းနေမရှိတဲ့အချိန်အနိုင်ကျင့်လို့မှစစ်ကောင်စီတပ်တွေကကျွန်တော်တို့တပ်ဖြတ်ခဲ့တာတွေထောင်ကျော်ရှိနေပြီအဲ့ဒါလူတွေကသူတို့တည်သွားကြပြီသူတို့ပြန်လာနိုင်မှာမဟုတ်တော့ဘူးအဲ့တော့သူတို့အဲ့လိုမျိုးဘဝအခြေအနေရောက်သွားအချိန်မှာဒီခါကြီးကြီးကိုအနိုင်မတိုက်နိုင်ဘူးဆိုရင်တော့မဖြစ်ဘူးကျွန်တော်တို့ကြံခဲ့တဲ့လူတွေကဟိုဒီတိုင်းနဲ့နေအောင်နေဆိုရင်တော့နေလို့မကောင်းလို့ဘူးစိတ်ရကောင်းမှာမဟုတ်ဘူးအဲ့ဒါကြောင့်နိုင်အောင်တိုက်နေအဲ့တော့ခဏနိုင်အောင်ကျွန်တော်တို့ပြင်ဆင်ထားရမယ်ဆိုပြီးတော့အခုချိန်ကြီးတော့ကျွန်တော်တို့ကပြင်ဆင်နေတာဖြစ်တယ်။တော့လူဆိုတာဒီပီတလူထုကညချာလာနေဆိုရင်တော့မဖြစ်မလဲဆိုတဲ့ဥစ္စာကတော့ကျွန်တော်လည်းမပြောတတ်သေးဘူးပေါ့နော်
။ဟုတ်ကဲ့အခုကဦးနော်လို့ဦးနော်ပြောသလိုတစ်ဖက်တစ်ဖက်တိုက်တာခိုက်တာတွေရှိတယ်။တခါဟလာစစ်တပ်သတင်းပေးဟလာဒလန်ဘာညာစသည်အားဖြင့်အဲ့လိုဆွဆွဲပြီးတော့တတ်ကြတာတွေလည်းရှိတယ်။ဆိုတော့ပြောရရင်တော့တရားဥပဒေစိုးမိုးရေးကပြက်ပြားနေတာပေါ့နော်။အဲ့လိုတရားဥပဒေစိုးမိုးရေးတည်ပြားနေတဲ့အခြေအနေ
ကို
ပြန်ပြီးတော့ထိန်းနိုင်မဲ့အနေအထားမျိုးရောရှိပါမလားကိုစလိုင်
းကျွန်တော်ထင်တယ်ဒီစစ်ကောင်စီကတော့ထိန်းနိုင်မှာမဟုတ်တော့ဘူးဒါတော့အပြေချပါပဲတရားဥပဒေစိုးမိုးရေးရတော့မဖြစ်နိုင်တော့ဘူး Now စိုက်ကြခိုက်ကြပြီးတော့မှကျွန်တော်ကဟိုပြည်သူလူထုတက်ကနိုင်နေဆိုရင်တော့တရားဥပဒေစိုးမိုးရေးကတော့လွေလွေလေးနဲ့ဖြစ်လိမ့်မယ်လို့ကျွန်တော်မြင်တယ်ဒါလို့ချင်းတောင်မှာဆိုရင်တော့အော်ဒလာမီဘာရီယာရှိတုံရလဲတဲ့အလောက်ဟိုမမြောက်ဘောနော်ဘာလို့လဲဆိုရင်တော့ကျွန်တော်ကဒီနေ့ရှိတဲ့အကြတော့အလောက်သဘောထားလဲစစ်တပ်တော့ကြောက်ရစိုးရောမလာဘူးအဲ့တော့ကျွန်တော်ကရှိကတော့ဟို ပါဝါမရသေးဘူးပေါ့အာနာမရသေးတဲ့ခါကျတော့အဲ့မတိုက်နိုင်သေးဘူးပေါ့နော်အဲကျွန်တော်အမေဆိုင်လေးချင်းကြတော့တရားဥပဒေစုမှုရတော့ကျွန်တော်တို့ကလုံနိုင်တယ်လို့ကျွန်တော်ဟောယုံကြည်တယ်အ
ဲ့ဒီအခြေအနေကဘလောက်အထိကြာမဲလို့ရောကိုယ်စလိုက်တို့အကြံဉာဏ်ခန့်မှန်းတာမျိုးရှိပါသလား
ဟုတ်ကဲ့အကြံဉာဏ်မှကျွန်တော်တော့ပြန်စီနာပေါ့နော်ဟုတ်တော့ခန့်မှန်းမယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်ပြောရမယ်ဆိုရင်တော့စားသွားမှာကိုလည်းစိတ်ထဲမှာတခုခုထားနေတယ်ဟုတ်တော့ဘလောက်ခံနိုင်မလဲဘလောက်ရမလဲဘလောက်မြန်မလဲဆိုတဲ့ဥစ္စာကတော့ပြောနေဆိုရင်တော့ဟိုမကူရတဲ့အဲတော့တော့တော့ဒီတရားအဆုံးစိုးတွေကဟိုကောင်းပါမယ်လို့ကျွန်တော်မြင်တာ
ဆိုတော့လက်တွေ့ကြကြပြောကြမယ်ဆိုရင်တော့ဟလာအေးစစ်စစ်တီတီငိငိနဲ့ပုံမှန်တိုင်းဒွာလာလုတ်ကိုင်းရောင်းဝယ်ဖောက်ကားလက်ပတ်နိုင်မဲ့အခြေအနေကတိတ်မကြခင်ကာလတခုမှာရောက်လာလိမ့်မယ်လို့တော့မျှော်လင့်ထားနိုင်တဲ့အခြေအနေမရှိဘူးပေါ့နော်
အလုံးစုံဆရာတော့အကူပြောဆိုင်တဲ့ဖြစ်နေတဲ့အချိန်နဲ့ဘာဖြစ်လို့လဲဆိုတော့ဟိုင်းတစ်ခုကတော့ဟိုမြန်မြန်ပြီးမလားကြာဖြစ်မလားဆိုတဲ့ဥစ္စာတော့ဟိုပြောလို့မရဘူးเนาะကျွန်တို့ရဲ့ဟိုပြည်သူ့ကကိုရေးတက်တည်ရဲ့အင်အားနဲ့တို့လင်းနေရရှိမှုပုံမှာမူတည်ပြီးတော့မှမြန်မလားနှင်းမလားဆိုတဲ့ဥစ္စာကတော့ဟိုအဲ့ဒီပုံမှာလည်းမူတည်နေလို့ကျွန်တော်မြင်တယ
်ဆိုတော့ကိုစလိုက်ချင်းပြည်တစ်ခုတည်းမှာဆိုကြပါစို့တစ်ဖက်ဖက်ကချင်းပြည်တစ်ခုထဲမှာအနိုင်ရလိုက်တဲ့ဆိုုံနဲ့ကောကိစ္စကပြီးသွားမှာလားဗျာ
ချင်းပြည်ကိုကျွန်တော်တို့လွတ်မြောက်နေမယ် liberated area လို့ဟေးဆိုရင်တော့ကျန်တဲ့နေပြမှာရှိတဲ့ကျွန်တော်တို့ဤကိုရီကိုကျွန်တော်တို့ဆက်လက်ပြီးတော့မှတွားကူညီရမှာဖြစ်တယ်ဆိုတော့ချင်းပြည်နဲ့လွတ်မြောက်သွားလို့မြန်မာပြည်ကြီးလွတ်လပ်ရရသွားပြီးဆရာနာရှင်ချုပ်မင်းသွားပြီဆိုတော့မဟုတ်သေးဘူးပေါ့နော်အဲ့တော့ချင်းပြည်ကယဉ်လို့မြောက်အောင်လုပ်နိုင်တယ်ဆိုရင်တော့အဲ့ဒီပိုင်းကတော့ကျွန်တော်ကချင်းပြည်နဲ့သူ့ကိုကျွန်တော်တို့အရင်ကတော့အကြည့်တလို့အချင်းပြည်လို့ဆိုရင်အပြီးဆန်နေတဲ့ဒါရေဟိုမြေပြလူရရပြသူဆိုတာအဲ့လိုမျိုးတတ်မရှိဘူးပြည်ဆိုင်ရတဲ့တွဲချင်းပြည်နဲ့ညောင်းနေတော့ပြန်လာတယ်ဆက်ပြီးတော့ဒီပြမှာကျွန်တော်ကိုရီးယားလို့မြောက်အောင်ဆက်လက်ပြီးတိုက်ပွဲရမှာဖြစ်ပါရဲ့ခင်ဗျာ
ခုလိုပြဆိုပြီးတော့ဂျေဇုအထူးတင်ပါတယ်ကိုစလိုက်
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးပါမယ
်ညီမနိုင်ငံမှာဆေးရနာသိမ်းမှုကြောင့်နောက်ဆက်တွဲတည်ကြည်ထိခိုက်မှုတွေနဲ့ဆိုရှယ်လင့်တာမှုတွေကြုံနေရတဲ့ပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ရှုတ်ချက်လိုက်ပါတယ်မြန်မာစစ်ကောင်းဆောင်အနေနဲ့အရက်သားတွေပေါ်ရက်ဆက်ချင်းချုပ်မှုတွေနဲ့ကျန်းဖက်လူရွက်တွေကိုရပ်တန့်ဖို့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့လဲအင်္ဂါနေ့အမေရိကန်အာဆီယံအွန်လိုင်းထိပ်သီးအစည်းအဝေးမှာသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါဆီယနာသိမှုမှာတာဝန်ရှိသူတွေပေါ်ဖိအားပေးနေအောင်မဟာမိတ်တွေမိဖက်တွေနဲ့လက်တွဲကြိုးပမ်းသွားမှာဖြစ်တယ်လို့မြန်မာပြည်သူတွေကိုအားပေးထောက်ခံသွားမယ်လို့လဲသမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါအာဆီယံနဲ့အမေရိကန်ကြားဆက်ဆံရေးတူးမြှင့်မှုရည်ရွယ်ပြီးနှစ်ပတ်လည်အာဆီယံထက်သီးညီလာခံမှာအင်္ဂါနေ့အွန်လိုင်းကျင်းပရမှာပေါင်းတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ဒိုပစိဖိတ်ဒေသမှာမဟာဗျူဟာဆက်ဆံရေးတူးမြှင့်မှုရည်ရွယ်ချက်နဲ့ဒေါ်လာ102သန်း300မဲ့စီစဉ်ကိုကြေညာခဲ့ပါတယ်ဆက်စွန်းနေတဲ့ခြေပြီးလွန်ကျွေးတဲ့တာယာဝါပြောရေးကိုမျှဝေခန်းစားတဲ့ခြေကအုပ်မြင့်ဖြစ်တဲ့အင်ဒိုပစိဖိတ်ဒေသလွတ်လပ်ပွန်းလင်းမှုထင်းထင်းဆက်ရှောက်ဖို့အရေးကြီးကြောင်းလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါမြန်မာနိုင်ငံပါဝင်ကမ္ဘာပေါ်နိုင်ငံတချို့မှာအာဏာသိမ်းတဲ့လူရက်တွေဟာကတ်ရောကလိုပြန်လည်လာနေတာကြောင့်လွန်ကျွေးကော်စီကထိထိရောက်ကိုက်တွယ်ဖြစ်ရှင်းမှုကုလသမဂ္ဂအကြီးအကဲကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာလိုပဲအာဖရိကနိုင်ငံတွေမှာလည်းအာဏာသိမ်းတဲ့လူရက်တွေတွေ့မြင်နေရတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကဒင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Kevin Fowler နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့ Line to Meter 31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအားပေးနားဆင်တဲ့တွေ့လေကျမတို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကြန်ထိုက်ပ
ါ This program